တပေါင်းလာဆန်၈ရက်နေ့ဘကိုးတိုင်းပြည်မြို့ဘကိုးဝိပဿနာအဖွဲ့အမှတ်29ရက်တရားဌာနဖြစ်တဲ့အရေးဓမ္မယုံကြည်မှကျင့်မှပြုလုပ်အပ်သောမဂ္ဂဝိပဿနာ134ကျင့်မြောက်အဋိဋ္ဌံ9ရက်တရားစခန်းပွဲမှာခဏ6ရက်မြောက်နေ့ရက်ဖြစ်ပဋိစ္စသမုပ္ပါဒ်တရားတော်မြတ်နာကြားရမှာဖြစ်ပါတယ်ပရိသသမုပ္ပါဒ်တရားတော်များမဟောကြကြမိမနာကြကြမိမတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတသုံးကျင်ရွတ်ဆို၍ပူဇော်ကြောကြပါကုန်သို့နမောတတသဂဝတောသရဟတောသမ္မာသမ္ဗုဒ္ဓတနမောတတသဂဝတောသရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ
ယောဂီအပေါင်းတော်ကောင်းတို့သစ္စာတရားနာကြသစ္စာအလုအားထုတ်တဲ့အလုကိုကြည်ကြစားစားအားထုတ်နေကြတာသည်ခန္ဓာသတ်သိဉာဏ်ရအမှန်နိဗ္ဗာန်ချမ်းသာလို့ကျွန်တော်ပါပဲ။ဘာကိုလို့ကျွန်တော်လဲ။နိဗ္ဗာန်ချမ်းသာဆိုတာတော့ဘုန်းကြီးတို့ပရိသတ်တွေခန္ဓာသတ်သိဉာဏ်ရအမှန်ဒါလေးလည်းထည့်ပေးလိုက်ပေါ့နော်။ခန္ဓာသတ်သိဉာဏ်ရအမှန်နိဗ္ဗာန်ချမ်းသာ။ဒီတော့ခန္ဓာဆိုတာရယ်ခန္ဓာသတ်သိတဲ့နိဗ္ဗာန်ဆိုတာရယ်ဘယ်နှမျိုးလဲလဲ။နှစ်မျိုးရှိတာပေါ့ဒါတော့ခန္ဓာစားသိဉာဏ်ရအမှန်နိဗ္ဗာန်ချမ်းသာလို့ဒီလိုပြောထားတဲ့အခါကျတော့နိဗ္ဗာန်ချမ်းသာဆိုတာခန္ဓာမရှိဘူးခန္ဓာသိမ့်တယ်ခန္ဓာသိမ့်မှနိဗ္ဗာန်ရောက်တယ်ခန္ဓာမသိရင်နိဗ္ဗာန်မရောက်ဘူးခန္ဓာမသိရင်နိဗ္ဗာန်မရောက်ဘူးခန္ဓာစားမသိရင်နိဗ္ဗာန်မရောက်ဘူးဒီလိုတော့ဒီလိုတစ်ဖက်ကဘယ်လိုတွေ့ပဲရလဲခန္ဓာရှိနေရင်နိဗ္ဗာန်မဟုတ်ဘူးဒီလိုတွေ့ပဲရတာပေါ့နော်ခန္ဓာရှိနေရင်နိဗ္ဗာန်မဟုတ်ဘူးခန္ဓာသိမ့်မှနိဗ္ဗာန်ဟုတ်လားဒီတော့ခေါင်းတော်ပရိသတ်တွေကယနေ့နိဗ္ဗာန်လိုချင်တယ်နိဗ္ဗာန်လိုချင်ရင်နိဗ္ဗာန်ရဲ့ခေါင်းအင်းကတတိကခန္ဓာသာသိဉာဏ်ရအမှန်နိဗ္ဗာန်ဒီလိုပြောထားတာကိုဒီလိုပြောထားတော့ခန္ဓာကိုယ်မှသိမ့်အောင်မလုံနိုင်ရင်နိဗ္ဗာန်ရပါမလားနိဗ္ဗာန်မရဘူးဒါကခန္ဓာနော်ဒါကဘာလဲနိဗ္ဗာန်ဒီဘက်ကခန္ဓာဒီဘက်ကနိဗ္ဗာန်ခန္ဓာရှိတဲ့နေရာမှာနိဗ္ဗာန်မရှိဘူးဟုတ်ရလားနိဗ္ဗာန်ရှိတဲ့နေရာမှာခန္ဓာမရှိဘူးခန္ဓာနဲ့နိဗ္ဗာန်သည်ဆက်ကျင်ပတရားပဲသစ္စာအနေနဲ့ပြောလိုက်မယ်ဆိုရင်ခန္ဓာကဘာသစ္စာလဲနိဗ္ဗာန်ကဘာသစ္စာလဲနိဗ္ဗာန်ကနိရောဓသစ္စာအပုနဲ့အေးပဲဟုတ်လားအဲ့တော့ခန္ဓာကဒုက္ခသစ္စာနိဗ္ဗာန်ကနိရောဓသစ္စာဒီနှစ်ခုတပြိုင်တည်းဖြစ်ပါဒီတော့ခန္ဓာရှိတဲ့နေရာမှာနိဗ္ဗာန်မရှိဘူးနိဗ္ဗာန်ရှိတဲ့နေရာမှာခန္ဓာမရှိဘူးနိဗ္ဗာန်လိုချင်ရင်ဘာမရှိအောင်လုပ်ရမှာလဲခန္ဓာရှိနေတဲ့နေရာကလပ်ပါလို့အဲ့ဒီပုဂ္ဂိုလ်နိဗ္ဗာန်ရပါအောင်ဒီတော့နိဗ္ဗာန်လိုချင်မှာလေဆိုဟောဒီခန္ဓာတွေကိုမရအောင်ကြိုးစားရမှာပဲဒါအဓိကလုပ်ငန်းလမ်းစဉ်ပဲเนาะဒီတော့နိဗ္ဗာန်လိုချင်တယ်နိဗ္ဗာန်လိုချင်တယ်ဘယ်လိုနည်းဘယ်လိုလောက်ပြီးတော့နိဗ္ဗာန်ရအောင်အထောက်ရမလဲမေးရင်ခန္ဓာမရှိအောင်လို့ခန္ဓာမရှိတဲ့တနည်းဟာနိဗ္ဗာန်ရတဲ့တနည်းပဲเนาะဒီတော့သရခွိုင်းတော့ပရိသတ်တွေကခန္ဓာမရှိမှနိဗ္ဗာန်ရမယ်ဆိုတော့အရိခန္ဓာကြီးကဘာဖြစ်လို့ဖြစ်နေတာဖြစ်နေရတာလဲလို့အကြောင်းရင်းတရားတွေရှာကြည့်ဖို့လိုတာပေါ့ခန္ဓာမရှိအောင်ကြိုးစားကြရမယ်ဆိုတော့ခန္ဓာဘာကြောင့်ရှိသလဲဆိုတဲ့အကြောင်းကိုရှာကြည့်ဖို့လိုတာပေါ့အဲဒီလိုရှာကြည့်တော့ပရိစ္ဆသမုပ္ပန်နည်းနဲ့ကြည့်ကြည့်လိုက်မယ်ဆိုလို့ရှိရင်လက်ရှိရထားတဲ့ခန္ဓာသည်ဘယ်နှပါလဲဘာခန္ဓာတွေလဲဝိညာဉ်နာယုတ်ကာလယရဏသတ္တဝိညာဉ်ပစ္စုပန်ဘဝခန္ဓာမနှပါရတာလေခန္ဓာ၅ပါးရတာလေဟောဗျာဒီခန္ဓာ၅ပါးကြီးရထားတယ်ရထားပြီဆိုတော့မရှိဘူးလားရှိနေလား ခန္ဓာငါးပါးရှိနေတယ်လောလောဆယ်ခန္ဓာငါးပါးရှိနေတယ်ခန္ဓာငါးပါးရထားတယ်ခန္ဓာငါးပါးပိုင်ဆိုင်နေတယ်ခန္ဓာငါးပါးကြီးတနေရှားရှားဖြစ်နေတယ်နော်အဲ့ဒီရထားတဲ့ခန္ဓာငါးပါးဘာဖြစ်လို့ဖြစ်တယ်လို့အကြောင်းရင်းတရားရှားကြည့်လိုက်တဲ့အခါကျတော့နံပါတ်၄ကွက်မှာအဝိဇ္ဇာနဲ့သင်္ခါရမတူဘူးလားတို့ ဒီတော့လောလောဆယ်ရထားတဲ့ပြီးဆုံးပန်းခန္ဓာဘာကြောင့်ရတယ်လဲမေ့ရင်အတိတ်တုန်းကအဝိဇ္ဇာနဲ့တေခါရကြောင့်ရတာနော်အတိတ်တုန်းကဘာကြောင့်ရဝိဇ္ဇာနဲ့တေခါရကြောင့်ရတယ်ဒီလိုဆိုရင်ခန္ဓာဖြစ်ခြင်းရဲ့အကြောင်းတရားကိုရှာကြည့်လိုက်တဲ့အခါမှာဝေဒောကြောင့်ကိုရှာကြည့်လိုက်ရင်ဘယ်လိုနဲ့ဘယ်လိုသွားတွေ့လဲအဝိဇ္ဇာနဲ့တေခါရသွားတွေ့တယ်ဒါကဝေဒောကြောင့်ပေါ့နော် ဒီတော့အကြောင်းကိုကြည့်မယ်ဆိုလို့ရှိရင်တော့ယုတ်ခန္ဓာရဲ့အကြောင်းဒီကံစိတ်ဥဒ္ဓဟာရတရား၄ပါးရှိတယ်။ဒါ၄တော့အကြောင်းပေါ့။အခုဝေဒအကြောင်းကိုအရင်ကြည့်လိုက်ကြရအောင်။ဝေဒအကြောင်းကိုကြည့်လိုက်တဲ့အခါမှာအဝိဇ္ဇာနဲ့သင်္ခါရတရားဘယ်နှပါးလဲ။အဲဒီဝိဇ္ဇာသင်္ခါရကဟောဒီပြစ္ဆုတ်ပန်ခန္ဓာဖြစ်အောင်ဘယ်လိုနည်းနဲ့ပြုလုပ်ပေးတယ်လဲဆိုရင်ဘုန်းကြီးတို့ပြ အဲဒီလိုကြိုးစားတဲ့အခါကျတော့အဝိဇ္ဇာဆိုတာဘာသဘောရှိတယ်လဲဆိုရင်မသိတဲ့သဘောရှိတယ်နော်အဝိဇ္ဇာဆိုတာမသိတဲ့သဘောရှိတယ်ဒါကလောလောဘာသာပြန်လိုက်တာပါပဲပြည့်ပြည့်စုံစုံနဲ့တိတိကျကျဘာသာပြန်မှဆိုရင်တော့ဘာသာပြန်ချက်တွေအများကြီးရှိတာပေါ့လေနော်အဲဒီတော့လောလောနဲ့မှတ်မယ်ဆိုရင်အဝိဇ္ဇာဆိုတာဘာသဘောရှိတော့ဘာမသိတာလဲမေးရင်သစ္စာကိုမသိတာသစ္စာကဘယ်နှပါးရှိလဲအဲ့ဒီသစ္စာ၄ပါးကဘယ်လိုတွေပါလဲ သစ္စာဘယ်နှပါးလဲ အဲ့ဒီသစ္စာ၄ပါးရှိတဲ့အထက်မှာအဓိကသိရမယ့်သစ္စာကဘာသစ္စာလဲ ဒုက္ခသစ္စာအဓိကသိရမယ့်သစ္စာကဒုက္ခသစ္စာဒုက္ခသစ္စာကိုသာသိမယ်ဆိုရင်ဉာဏ်နဲ့သစ္စာ၃ပါးကိုလည်းတစ်ပြိုင်တည်းမသိဘူးလားသိဥပမာအားဖြင့်အခန်းထဲမှာမီးချုံတဲ့အလုပ်တစ်ခုလုပ်မယ်ဆိုရင်မီးလည်းလင်းမယ်အမှောင်တွေလည်းမပြောက်ဘူးလားပြောက်မီးချုံတဲ့အလုပ်တစ်ခုလောလိုက်တာနဲ့တပြိုင်တည်းနော်မီးလေးရောင်လည်းရလာမယ်အမှောင်တွေလည်းပြောက်သွားမယ်အခန်းထဲမှာရှိနေတဲ့ပစ္စည်းတွေကိုလည်းပဲမြင်ခွင့်ရသွားမယ်အဲ့တော့မီးထုံးတဲ့အလုပ်လည်းပြင်းမြောင်မယ်အလင်းရောင်လည်းရမယ်အမှောင်လည်းပြောင်မယ်အခါတည်းမှာရှိတဲ့ပစ္စည်းတွေကိုလည်းတွဲခွင့်ရမယ်အကျိုးဘယ်နှမျိုးလဲအကျိုးလေးမျိုးလောတဲ့လောကတစ်မျိုးရလာတဲ့အကျိုးကလေးမျိုးအဲ့ဒီလိုပဲသစ္စာ၄ပါးရှိတဲ့အထက်မှာအဓိကသိရမယ့်သစ္စာကဒုက္ခသစ္စာဒုက္ခသစ္စာကိုသိအောင်လုပ်တဲ့အလုပ်ဒီမီးထုံးတဲ့အလုပ်နဲ့တူတယ်နော်မေဃသစ္စာလေးဖြစ်ပေါ်လာတဲ့အလုပ်ဒီအလင်းရောင်ဖြစ်တာနဲ့တူတယ်။သမုဒိယသစ္စာပယ်တဲ့အလုပ်ဒီအမှောင်ပြောက်တာနဲ့တူတယ်။និရောဓသစ္စာကိုမျက်မှောက်ပြုရခြင်းဒီအခါနဲ့မှရှိတဲ့ပစ္စည်းတွေကိုမြင်လိုက်ရတာနဲ့တူတယ်။ဒါတော့မေထုံးခြင်းလောက်ကိုလုံးမယ်ဆိုရင်အကျိုးလေးမျိုးရတယ်လို့ဒုက္ခသစ္စာကိုသာသိအောင်လို့ဒုက္ခသစ္စာသိတာနဲ့ဒီပိုင်းနဲ့အကျိုးဘယ်နှမျိုးရမလဲ။ဒုက္ခသစ္စာလည်းသိမယ်မေဃသစ္စာကိုလည်းပွားရာရောက်မယ်သမုဒိယသစ္စာကိုလည်းပဲပြီးသားဖြစ်မယ်ဒေရဒသစ္စာကိုလည်းမျက်မှောက်ပြုပြီးသားဖြစ်မယ်အကျိုးဘယ်နှမျိုးလဲဒါကြောင့်သစ္စာလေးပါရှိပေမဲ့အဓိကသိရမယ့်သစ္စာကဘာသစ္စာလဲဒုက္ခသစ္စာကိုပဲသိအောင်လုပ်နော်အဲ့ဒါဒုက္ခသစ္စာကိုမသိနိုင်ပါဘူးဆိုရင်ဘယ်လိုဖုံးကွယ်ထားလို့လဲဒုက္ခသစ္စာကိုကနေ့မသိကြသေးဘူးမသိကြသေးဘူးဆိုတာဘယ်လိုရှိနေလို့လဲအဝိဇ္ဇာရှိနေလို့ဒီတော့အဝိဇ္ဇာရှိနေတယ်များကလာပါလုံးသစ္စာသိတယ်လို့ခေါ်နိုင်ပါ့မလားမခေါ်နိုင်ဘူးအဝိဇ္ဇာကိမသစ္စာသိတာတနည်းအားဖြင့်ပြောရင်အဝိဇ္ဇာကနေဝိဇ္ဇာဉာဏ်ဖြစ်မှသစ္စာသိတယ်အဝိဇ္ဇာရှိနေရင်သစ္စာမသိဘူးအဓိကဘာသစ္စာမသိတာလဲဒုက္ခသစ္စာမသိဘူးအဲ့ဒီဒုက္ခသစ္စာကဘယ်နှမျိုးရှိတယ်လဲဆိုရင်ပစ္စုပန်ခန္ဓာဒုက္ခသစ္စာကတစ်မျိုးဟုတ်ရဲ့လားအနာဂတ်ခန္ဓာဒုက္ခသစ္စာကတစ်မျိုးဘယ်နှမျိုးလဲပစ္စုပန်ခန္ဓာကလည်းပဲဘာသစ္စာလဲ အဲ့ဒီပစ္စမခန္ဓာဒုက္ခသစ္စာဘာပဲလို့လဲသူသိရလား
မသ
ိဘူးနော်အနာဂတ်မှာရလဒ်တာဖြစ်တဲ့ခန္ဓာကိုလည်းပဲဒုက္ခသစ္စာဘာပဲလို့သူသိရလ
ား
မသိချင်းမနှမျိုးပါလေဘာလို့တော့ပြေဆောင်ပြောမယ်ဆိုရင်တော့အတိတ်ခန္ဓာဒုက္ခသစ္စာကိုလည်းသူသိရလ
ား
အတိတ်ကတော့လွန်ခဲ့ပြီဘို့လို့ထက်မပြောတော့နဲ့ပေါ့ဟုတ်ရလားအတိတ်ခန္ဓာဒုက္ခသစ္စာကတော့လွန်ခဲ့ပြီဘာတော့ထက်မပြောတော့နဲ့အစာပြန်မရတော့ဘူးကြည့်လို့မရတော့ဘူးနော်ဒါလားတဲ့ပြိဿောမံဘဝမှာပြိဿောမံခန္ဓာမရှိဘူးလားရှိလားနော်အနာဂတ်ကာလမှာအနာဂတ်ခန္ဓာမရှိဘူးလားရှိလားလားတဲ့ပြိဿောမံတန်တာပြိဿောမံခန္ဓာကိုခေါင်းတော်ပရိသတ်တွေကခန္ဓာမှမသိကြပါဘူးဒုက္ခသစ္စာမှမသိကြပါဘူးဆိုရင်ဘာရှိလို့လဲအဝိဇ္ဇာရှိနေလို့နော်ဒီတော့ခေါင်းဆောင်ပရိသတ်တွေမိမိတို့ရဲ့တဏ္ဍာမှာရှိတဲ့ဝိဇ္ဇာတွေလောလောဆယ်မိမိရဲ့တဏ္ဍာမှာရှိတဲ့ပစ္စုပန်ခန္ဓာရဲ့ဒုက္ခသစ္စာဖြစ်တယ်ဆိုတာကိုလည်းသိရလားမီးတော့မသိဘူးเนาะကိုရထားတဲ့ခန္ဓာကြီးကမှဒုက္ခသစ္စာပါပဲလို့မသိဘူးဆိုရင်နောက်ရလဒ်တဲ့ခန္ဓာကိုလည်းပဲဒုက္ခသစ္စာပါပဲလို့သိပါမလားမသိဘူးအနာဂတ်ခန္ဓာကိုဒုက္ခသစ္စာမှမသိတာဘာကြောင့်မသိတာလဲလို့မေးရင်ပစ္စုပန်ခန္ဓာကိုဒုက္ခသစ္စာမှမသိလို့ဒါကြောင့်တရားပဲเนาะတကယ်လို့ဒါပြိဿောမံခန္ဓာကိုဒုက္ခသစ္စာပါပဲလို့သိမယ်ဆိုရင်ဟောအတိတ်တုန်းကလည်းဒုက္ခသစ္စာတွေဖြစ်ခဲ့ဘူးတဲ့ဟိအနာဂတ်ရလဒ်ခန္ဓာကလည်းပဲဒုက္ခသစ္စာပါပဲလို့ကြိုပြီးတော့မသိဘူးလားသိအခုဘုန်းကြီးတို့ပရိသတ်တွေကအနာဂတ်ခန္ဓာကိုဒုက္ခသစ္စာမှကြိုပြီးတော့မသိကြဘူးဘာဖြစ်လို့မသိတာလဲမေးရင်ပြိဿောမံခန္ဓာကိုဒုက္ခသစ္စာပါပဲလို့မသိလို့ဒီလိုမလားရထားတဲ့ခန္ဓာကိုဒုက္ခသစ္စာပါပဲလို့မသိတဲ့အခါကျတော့ဒုက္ခသစ္စာမသိမှုနဲ့ကုသိုလ်တွေပြုတယ်အကုသိုလ်တွေပြုတယ်အကုသိုလ်ပြုရင်တော့ဘယ်လေးပါးသန္တာမရောက်ဘူးလားရောက်သိကြတာပေါ့နော်ကဲကုသိုလ်ကောင်းမှုတွေပြုမယ်အဲ့ဒီကုသိုလ်ကောင်းမှုတွေပြုတဲ့အခါကျတော့သစ္စာမသိဘဲနဲ့များအဲ့ဒီကုသိုလ်ကောင်းမှုတွေပြုမယ်ဆိုရင်မိမိတို့ရဲ့စိတ်ထဲမှာဒီလိုပြုလို့ရတဲ့ကုသိုလ်ကောင်းမှုကြောင့်အနာဂတ်မှာလူချမ်းသာရရပါလို့ဤနတ်ချမ်းသာရရပါလို့ဤမတောင်းတဘူးလားတောင်းတအနာဂတ်လူချမ်းသာလူချမ်းသာရရပါလို့ဤလို့တောင်းတပြင်မဲ့လို့လည်းပဲအနာဂတ်လူချမ်းသာသည်ဘာသစ္စာလဲအနာဂတ်နတ်ချမ်းသာသည်ဘာသစ္စာလဲအခုဘဝမှာကုသိုလ်ကောင်းမှုတွေပြုပြီးတော့အနာဂတ်ဘဝကိုလှမ်းပြီးတော့ဆွတောင်းလိုက်တဲ့အခါမှာအခုဘဝမှာရှိတဲ့ခန္ဓာ၅ပါးကိုမှဒုက္ခသစ္စာပါပဲလို့မသိဘူးဆိုရင်အနာဂတ်ဖြစ်တဲ့ခန္ဓာ၅ပါးကိုလည်းပဲဒုက္ခသစ္စာပါပဲလို့သူသိပါမလားအဲ့ဒီလိုမသိတော့အနာဂတ်ခန္ဓာမတောင်းတာဘူးလားတောင်းတာဒုက္ခသစ္စာမှမသိတာကအဝိဇ္ဇာတောင်းတာကတဏှာအဲ့ဒီခန္ဓာ၅ပါးကိုမရရအောင်ဆွဲလန်းတာကအဝိဇ္ဇာတဏှာဥပါဒတရားပေါင်းမျိုးမိမိရဲ့တဏှာမှာပြည့်စုံထားပြီဆိုတဲ့အခါကျတော့ပြုသမ ्या ကုသိုလ်ဘာကုသိုလ်ပဲပြုပြုအနာဂတ်ခန္ဓာရရပါလို့ဤလူချမ်းသာရရပါလို့ဤနိုင်ချမ်းသာရရပါလို့ဤဆိုတဲ့စွတောင်းချက်ကလေးတွေနဲ့မပြုဘူးလားပြုအဲ့လိုပြောတဲ့အခါကျတော့နော်ပြောလို့တာကတခြားလားကုသိုလ်တရားလားတောင်းတာတာကတခြားလားလူချမ်းသာနဲ့ချမ်းသာလားဘာသစ္စာတော့ဒီလိုတော့ကုသိုလ်ကောင်းမှုပြုပြီးတော့ဒုက္ခသစ္စာတောင်းယူတဲ့အချိန်မရောက်ဘူးလားရောက်လားဒုက္ခသစ္စာမှာသိလို့တောင်းတာလားမသိလို့တောင်းတာလားမသိတာကဒုက္ခသစ္စာကိုလိုချင်တာကပြုလိုက်တဲ့ကုသိုလ်ကောင်းမှုကသင်္ခါရလို့ခေါ်တယ်ပြုလိုက်တဲ့ကုသိုလ်ကောင်းမှုကဘာလဲအဲ့ဒါဟောရတဲ့သင်္ခါရသည်ပြုတာကတော့ကုသိုလ်တရားပဲမကောင်းတဲ့တရားလားကောင်းတဲ့တရားလားပြုတာကတော့ကောင်းတဲ့တရားပဲနော်အဲ့ဒီကောင်းတဲ့တရားပြုတာပင်ဖြစ်ရင်ကစားတခြားကြောင့်ပြုတာလားသစ္စာမသိဘဲနဲ့ပြုတာလားတခြားဒီဘဲနဲ့ပြုတာလားဒုက္ခသစ္စာရခြင်းလို့ပြုတာလားဒုက္ခသစ္စာရခြင်းလို့လည်းပြုတယ်သစ္စာမသိဘဲနဲ့လည်းပြုတယ်ဆိုတော့ဟောဒီပောင်ညာပြီသင်္ခါရဆိုတဲ့ကုသိုလ်တရားလေးသည်ကုသိုလ်တရားကတော့မမှန်ဘူးလားမှန်လားဒါပေမဲ့ဝိဇ္ဇာတဏှာနဲ့ပေါင်းတဲ့အခါကျတော့လမ်းစဉ်မလွဲဘူးလားလွဲပါလွဲခြင်းလို့လွဲရတာလားဝိဇ္ဇာတဏှာနဲ့ပေါင်းလို့လားအဝိဇ္ဇာဆိုတဲ့တရားသည်ကိရိတာတရားသစ္စာအနေနဲ့ပြောတော့ဟောဒီမှာဗာသစ္စာလဲတဏှာဆိုတဲ့တရားကလည်းကိရိတာတရားသစ္စာအနေနဲ့ပြောတော့ဗာသစ္စာလဲအဝိဇ္ဇာတဏှာကမှသမုဒိယသစ္စာပါဆိုရင်တို့နဲ့ပေါင်းတဲ့ပုံညာဖြစ်သင်္ခါရဆိုတဲ့ကုသိုလ်ကိုလည်းပဲပါသစ္စာလို့ပြောမလဲအပေါင်းမှားလို့သမုဒိယသစ္စာဖြစ်သွားတာသေသေးချာချာစဉ်းစားကြည့်နော်တို့ကြည့်နေလို့ရှိရင်မကောင်းတဲ့လို့လားကောင်းတဲ့လို့လား
ဒါနာကုသိုလ်မကောင်းမလားကောင်းလား သီလကုသိုလ်မကောင်းမလားကောင်းလား သမထကုသိုလ်တွေမကောင်းမလားကောင်းလ
ား
မကောင်းတဲ့အလုံးလားကောင်းတဲ့အလုံးလ
ား
ကောင်းတဲ့လို့ပဲမပြည့်စုံတဲ့အလုံးလားပြည့်စုံတဲ့အလုံးလ
ား
ပြည့်စုံတဲ့အလုံးပင်ဖြစ်လေကစားတရီပုံညာပြီးသင်္ခါရဆိုတဲ့ဒါနာသီလဘာဝနာကုသိုလ်ကောင်းမှုကလေးတွေပြုတဲ့အခါမှာတခြားနဲ့ပြုတာလားမသိမှုနဲ့ပြုတာလ
ား
မသိတာကဘယ်လိုတော့တခြားလိုချင်လို့ပြုတာလားအနာဂတ်ခန္ဓာတောင်းတာပြီးပြုတာလားဒုချမ်းသာနဲ့ချမ်းသာမတောင်းတာဘူးလားတောင်းတာတောင်းတာကတဏှာသစ္စာမသိတာကအနာဂတ်လူချမ်းသာနဲ့ချမ်းသာတောင်းတာကအဝိဇ္ဇာတဏှာခြံရံပြီးတော့ဟောဒီကုသိုလ်ကလေးတွေပြုလုပ်ပြီးဆိုတဲ့အခါကျတော့အဝိဇ္ဇာတဏှာကသမုဒိယသစ္စာဖြစ်တယ်လို့မိမိတို့ပြုလုပ်တဲ့ကုသိုလ်ကောင်းမှုကလည်းဘာသစ္စာဖြစ်သွားတော့သူလည်းသမုဒိယသစ္စာဖြစ်သွားတာပဲအဲ့ဒါမလားအဲ့ဒီတော့ဒုက္ခဒုက္ခတိုင်းကသမုဒိယသစ္စာဖြစ်ပြီဆိုတော့သမုဒိယသစ္စာရဲ့တဘာဝသည်ဘာကိုရအောင်ယူပိတတ်တယ်လဲမေးရင်ဒုက္ခသစ္စာကိုရအောင်ယူပိတတ်တယ်နော်သမုဒိယသစ္စာသည်ဘာကိုရအောင်ယူပိတတ်တော့ဒုက္ခသစ္စာကိုရအောင်ယူပိတတ်တယ်နော်အဲ့ဒီတော့မိမိတို့ပြောလို့တဲ့ပညာပြီးသင်္ခါရဆိုတဲ့ကုသိုလ်တရားကလေးကသမုဒိယသစ္စာပါဆိုမှတော့အနာဂတ်မှာရလာတဲ့ခန္ဓာဒီဘာသစ္စာရရမှာလဲ။ဘုန်းတော်ပြိဿတွေလိုချင်တာကကုသိုလ်ကောင်းမှုပြုတိုင်းပြုတိုင်းဘာသစ္စာလိုချင်တာလဲ။ဒီရောဓသစ္စာမလိုချင်ဘူးလားလိုချင်လား။ဣဒံမေပုံညာသဝခယဝဟဟောတုဟောတယ်မလား။တကယ်ပြောလိုက်တဲ့ကုသိုလ်ကောင်းမှုကြောင့်နိဗ္ဗာန်ချမ်းသာရရပါလို့ဤလို့။အော်နှုတ်ကနေထုတ်ပြီးတော့သမတောင်းမလားဆုတောင်းလား။ဘာလိုချင်လို့ဆုတောင်းတာလဲ။နောက်ကနေပြီးတော့ထုတ်ပြီးတော့ဆူတောင်းပါရဲ့မိမိရဲ့စိတ်ထဲမှာဟုတ်လားသစ္စာမသိမှုဆိုတော့ဝိဇ္ဇာတရားလေးကျိန်းနေမယ်ဆိုရင်အနာကလူချမ်းသာနဲ့ချမ်းသာလူချင်းတောင်းတာတဏှာကလေးကလည်းပဲမဖြစ်ဘူးလားဖြစ်နေပါလားနောက်ကထုတ်ပြီးတော့တောင်းတာကတခြားလားနေပါလားမိမိစိတ်ထဲမှာကျိန်းနေတာကဝိဇ္ဇာနဲ့တဏှာညာကျိန်းတာလားဝိဇ္ဇာတဏှာကျိန်းတာလားဒီနေရာမှာနှုတ်ကလေးဆူတောင်းတာကလည်းပဲနိဗ္ဗာန်။အော်မိမိစိတ်ထဲမှာကိန်းနေတာလဲညာဆိုရင်ညာဆိုတာတခြားလားမဂ္ဂသစ္စာ။မဂ္ဂသစ္စာဆိုရင်မဂ္ဂသစ္စာဒီဥသောအကြောင်းလေးအကြောင်းဟောဒီလောကသစ္စာမျက်မှောက်မပြုတ်နိုင်ဘူးလားပြုတ်နိုင်ပါလား။နိဗ္ဗာန်ချမ်းသာမရဘူးလားရနိုင်ပါလား။အခုကြည့်လေခေါင်းတို့ပြိဿတိနှုတ်ကထုတ်ဖို့ဆူတောင်းတာကဘာလဲလဲ။နိဗ္ဗာန်ရရပါလို့ကြီးလို့ဆူတောင်းနေကြတာပဲ။ဟုတ်လား။ဒါကနှုတ်ကဆူတောင်းတာပဲ။နှုတ်ကဆူတောင်းရုံပဲရှိသေးတာပဲ။ဒါပေမဲ့မိမိတို့ရဲ့မနောကံဒီဟုသောစိတ်ထဲမှာကိန်းနေတာကဉာဏ်ကိန်းတာလားဝိဇာတနာကိန်းတာအဝိဇာတနာကိန်းတယ်ဆိုရင်ဗာသစ္စာကိန်းတော့အဲသမုဒိယသစ္စာကိန်းပြီဆိုမိမိတို့ပြုလုပ်တဲ့ကုသိုလ်ကံဒီလည်းပဲဗာသစ္စာဖြစ်မှာလဲသမုဒိယသစ္စာပဲဖြစ်မယ်အဲမိမိတို့ပြုလုပ်တဲ့ကုသိုလ်ကံကမှသမုဒိယသစ္စာဖြစ်မယ်ဆိုရင်အနာဂတ်ရလဒံသစ္စာသည်ဗာသစ္စာရမှာလဲဒုက္ခသစ္စာပဲမရဘူးလားရလားဒါပေမဲ့အနာဂတ်မှာဒုက္ခသစ္စာရပါလိမ့်မယ်လို့ကြိုတင်ပြီးတော့သိထားကြရလားထင်နေတာကနိဗ္ဗာန်ချမ်းသာရလိမ့်မယ်လို့ထင်နေတယ်ဟုတ်လားဒီနေ့ဒီရက်ယခုလိုပြောလို့ရတဲ့ကုသိုလ်ကောင်းမှုကြောင့်သောဘဝမှာနော်နိဗ္ဗာန်ချမ်းသာရရပါလို့ဤဒုက္ခခံတဲ့ငြိမ်းရာမှာနိဗ္ဗာန်ချမ်းသာရရပါလို့ဤလို့စိတ်ထဲကနှုတ်ကနေထုတ်ပြီးတော့သမတောင်းမလားဆုတောင်းနှုတ်ကနေထုတ်ပြီးတော့ဆုတောင်းလိုက်တော့ဒီလိုဆုတောင်းရုံနဲ့အနာဂတ်မှာတို့နိဗ္ဗာန်ချမ်းသာရပါလိမ့်မယ်ဒုက္ခသစ္စာတော့မရနိုင်ဘူးဒုက္ခသစ္စာဧကမုချရပါလိမ့်မယ်လို့စိတ်ထဲမှာမထင်ဘူးလားထင်နေလားစိတ်ထဲကထင်နေတာကဒီရောဓသစ္စာရလာတာကဗာသစ္စာတော့အနာဂတ်ဗာသစ္စာရလာမှလည်းဒုက္ခသစ္စာရပါလိမ့်မယ်လို့အခုကြိုတင်သိရလားမသိတာကလည်းတခြားကမသိတာလားဝိဇ္ဇာကမသိတာလားဒီတော့ပစ္စုပန်လောလောဆယ်ရထားတဲ့ခန္ဓာ၅ပါးကိုလည်းပဲဒုက္ခသစ္စာမှာမသိတာဘယ်လိုလဲအနာကရလတဲ့ခန္ဓာ၅ပါးကိုလည်းပဲဒုက္ခသစ္စာပါရလဒုက္ခသစ္စာရပါလိမ့်မယ်လို့ကြိုသေးရလားမသိတာဘယ်လိုလဲအဝိဇ္ဇာဒီလိုမလားဒီတော့ဒုက္ခသစ္စာမသိတာသည်အဝိဇ္ဇာတရားကဲဒုက္ခသစ္စာမှမသိဘူးဆိုရင်ဉာဏ်နဲ့သစ္စာတွေကသူသိနိုင်မှာမလားဒါလို့မသိနိုင်တဲ့အခါကျတော့ဘုန်းတော်ပရိသတ်တွေမိမိကနေပြီးတော့အကုသိုလ်ကောင်းမှုလေးတွေပြုတယ်လူချမ်းသာနဲ့ချမ်းသာရရပါလို့ဤဆုတောင်းပြီးတော့ပြုတာပေါ့နော်ဒါတွေတော့ဆုတောင်းပြီးတော့ပြုလုပ်တဲ့အခါကျတော့လူချမ်းသာနဲ့ချမ်းသာရရပါလို့ဤလို့ဆုတောင်းပြီးတော့ပြုလုပ်တဲ့ကုသိုလ်ကလေးအပေါ်မှာ တို့ပြုတဲ့ကုသိုလ်ကတော့နိဗ္ဗာန်ချမ်းသာရပါလိမ့်မယ်လို့ဒီတွေးလေးတွေမွေမလာဝင်တကယ်တမ်းကျတော့နိဗ္ဗာန်ချမ်းသာကိုရအောင်ပုတ်ပေးနိုင်တာကတခြားလားမကသစ္စာလားအခုဘုန်းတော်ပရိသတ်တွေကဆုတောင်းတာလူချမ်းသာနဲ့ချမ်းသာဆိုတော့လူချမ်းသာနဲ့ချမ်းသာဆုတောင်းပြီးတော့ပြုလုပ်တဲ့ကုသိုလ်ကောင်းမှုသည်မကသစ္စာဖြစ်နေတာလားသမုဒယသစ္စာဖြစ်နေတာလားဘာသစ္စာဖြစ်နေတာလဲထင်တာကဘာသစ္စာဖြစ်လိမ့်မယ်လို့ထင်တော့မကသစ္စာဖြစ်လိမ့်မယ်လို့ထင်တယ်ဟုတ်လားအနာကနိရောဓသစ္စာရဖို့ရတဲ့လောလောဆယ်တို့ပြောတဲ့ကုသိုလ်ကောင်းမှုကမကသစ္စာပါပဲလို့မထင်ဘူးလားထင်တယ်ဒါဖြစ်လို့လားနိဗ္ဗာန်ကိစ္စတိတိမကောကိုဟုတ်တယ်မလားမကသစ္စာပြုမှနိဗ္ဗာန်သစ္စာရမယ်နိရောဓသစ္စာရမယ်ဒီလိုစိတ်ထဲမှာသဘောမပေါက်ဘူးလားပေါက်ဒီတော့နိရောဓသစ္စာနဲ့နိဗ္ဗာန်ရခြင်းပါတယ်ဆိုရင်မကသစ္စာရအောင်ကြိုးစားရမယ်ဆိုတော့လူကျင်တာကဒီရောဓသစ္စာလူကျင်တာကဘာသစ္စာလဲဒါပေမဲ့လို့တကယ်ရတော့ဘာသစ္စာရတာတော့ဒုက္ခသစ္စာရပြီဆိုကိုပြုလို့တဲ့ကုသိုလ်ကောင်းမှုသည်မေဃသစ္စာဖြစ်မလားသမုဒယသစ္စာဖြစ်မလားဒါပေမဲ့သူထင်တာကသမုဒယသစ္စာလို့မထင်ဘူးဘာသစ္စာလို့ထင်နေလဲဒါတော့ဟောဒီမေဃသစ္စာလို့လို့ဟောတော့ဘုရားမှာဒီရောဓသစ္စာရလိမ့်မယ်လို့မထင်ဘူးလားထင်ထင်တာကမေဃသစ္စာလုံးနေတယ်လို့ထင်တယ်။ရလာမှာကနိရောဓသစ္စာလို့ထင်တယ်။တကယ်ပြုလုပ်နေတာကဝိဇာတနာခြံရံပြီးပြုလုပ်တဲ့အခါကျတော့တကယ်ပြုလုပ်တာကသမုဒယသစ္စာရလာတာကဒုက္ခသစ္စာဒီလိုမလား။အဲဒီတော့ကိုပြုလုပ်နေတဲ့ကုသိုလ်ကောင်းမှုအပေါ်မှာသမုဒယသစ္စာဖြစ်နေသလားမေဃသစ္စာဖြစ်နေသလားသူသိရလား။မသိဘူးနော်။လာလာတဲ့ရလာတဲ့ခန္ဓာ၅ပါးကိုလည်းဒုက္ခသစ္စာမှမသိတဲ့အခါကျတော့ဒုက္ခသစ္စာလို့မသိတာဒီအဝိဇ္ဇာကိုပြုတ်နေတဲ့လောကကြီးပေါ်မှာလည်းပဲကိုထင်တာကမကသစ္စာလို့ထင်တယ်တကယ်ပြုတ်နေတာကဘာသစ္စာဖြစ်နေတော့သမုဒယသစ္စာဖြစ်နေတယ်သမုဒယသစ္စာပဲမကသစ္စာပဲလို့သူပိုင်ပိုင်ခြားခြားသိနိုင်ရလားအဲဒီတော့သမုဒယသစ္စာလည်းမသိမကသစ္စာလည်းမသိအဲဒီတော့မသိမနဲ့ပြုတ်လောက်လိုက်တာနာကမှာဘာသစ္စာရတော့တို့ကဘာသစ္စာရလိမ့်မယ်လို့ထင်တော့ဒီရတာသစ္စာရလိမ့်မယ်လို့ဆွတောင်းပြီးတော့ကုသိုလ်ပြုတာမလားလူချမ်းသာရရပါလို့ဤနတ်ချမ်းသာရရပါလို့ဤလို့စိတ်ထဲမှာမပါဘူးလားပါလားနောက်ကတောင်းပြီးတော့နောက်ကနေထောက်ပြီးတော့တောင်းတာကနိဗ္ဗာန်စိတ်ထဲကနေအာသာဆန္ဒရှိနေတာကလူချမ်းသာနတ်ချမ်းသာဟုတ်ရဲ့လားနောက်ကတောင်းတာကဘာကိုတောင်းတော့စိတ်ထဲမှာရှိနေတာကအဲဒီလူချမ်းသာနဲ့ချမ်းသာကိုစိတ်ထက်ကနေတောင်းတာတော့တောင်းတာပြီးတော့ပြုတဲ့အခါကျတော့ဟောလူချမ်းသာနဲ့ချမ်းသာမရဘူးလားရရလာတဲ့အခါဘာသစ္စာရတော့သူထင်လာတာကလူချမ်းသာနဲ့ချမ်းသာဒုက္ခသစ္စာလို့ထင်ပြီးတော့တောင်းတာမဟုတ်ဘူးဘာသစ္စာလို့ထင်ပြီးတော့တောင်းတာလဲနိရောဓသစ္စာလို့ထင်ပြီးတော့နိဗ္ဗာန်ချမ်းသာရရဘာလို့အဲ့လိုဆိုတောင်းနေတာမလားအဲ့ဒါအလုံးခြုံပြီးတော့ကြည့်လိုက်မယ်ဆိုရင်အရာလည်းတဲ့ဒုက္ခသစ္စာကိုဒုက္ခသစ္စာမှနိရောဓသစ္စာမှမသိတာလဲတခြားလားဝိဇ္ဇာလားပြည်လောက်နေတဲ့ကုသိုလ်တရားကိုသမုဒယသစ္စာမှမေဃသစ္စာမှမသိတာလဲဘာလို့အားလုံးပါလိုက်တော့သစ္စာဘယ်နှပါးမသိတာဝိဇ္ဇာတော့လေးပါးမသိတာဝိဇ္ဇာဘယ်နှပါးမသိတာလဲရာလည်းတဲ့အကျိုးတရားအပေါ်မှာလည်းပဲဒုက္ခသစ္စာပါပဲတဲ့နိရောဓသစ္စာပါပဲလို့သူသိရလားမသိဘူးလူကျင်တာကဘာသစ္စာရတာကဘာသစ္စာဒုက္ခသစ္စာလိုချင်တာကနိရောဓသစ္စာရတာကဒုက္ခသစ္စာလို့ဖြစ်တာထောက်တော့အားဖြင့်နိရောဓသစ္စာနဲ့မဂ္ဂသစ္စာကွဲလို့လားမကွဲလို့လားဒါတော့နိရောဓသစ္စာကိုလည်းမသိတာဘယ်လိုတော့ဒုက္ခသစ္စာကိုလည်းမသိတာဘယ်လိုတော့အဲကိုပြုတဲ့ကုသိုလ်ကောင်းမှုကလေးကိုလည်းပဲသမုဒယသစ္စာလားမဂ္ဂသစ္စာလားကွဲကွဲပြပြသိရလားအဲ့ဒါတော့မသိတာကောကဒီသစ္စာနှစ်ခုလုံးအပေါ်မှာအမြင်မရှင်းလို့ပဲအမြင်ရှိတဲ့ပုဂ္ဂိုလ်ကသမုဒယသစ္စာပဲမေဃသစ္စာပဲလို့သိသိချာချာပိုင်ပိုင်နဲ့နဲ့သိရင်သမုဒယသစ္စာမပြုတ်ပဲနဲ့ဘာသစ္စာပြုတ်မှာတော့အခုပြုတ်တယ်လို့ထင်နေတာကမေဃသစ္စာတကယ်ပြုတ်မိတာကဘာသစ္စာအဲဒီသစ္စာနှစ်ပါးအပေါ်မှာပိုင်ပိုင်ချာချာသိလို့လားမသိလို့လားသမုဒယသစ္စာမှလည်းမသိတာဘယ်လိုတော့မေဃသစ္စာမှလည်းမသိတာဘယ်လိုတော့အားလုံးပါလို့တော့သစ္စာဘယ်နှပါးမသိတာဝိဇ္ဇာတော့သစ္စာလေးပါမသိမှုနဲ့ဘဝတန်ត្រာမလျှောက်လှမ်းခဲ့ဘူးရလားလျှောက်လှမ်းခဲ့ရလားဒါဘုန်းကြီးပရိသတ်တွေတိတ်ခါလာတော့ကဟောသစ္စာမသိမှုနဲ့ကုသိုလ်တွေပြုခဲ့ရလားသစ္စာသိပြီးပြုခဲ့ရလားသစ္စာမသိမှုနဲ့ပြုခဲ့ရလားသစ္စာသိပြီးပြုခဲ့ရလားသစ္စာမသိမှုနဲ့ပြုခဲ့တာဟုတ်ရဲ့လားဒါလည်းသစ္စာမသိမှုနဲ့တိတ်ခါလာတော့ကကုသိုလ်ကောင်းမှုတွေပြုလာတဲ့အခါကျတော့ဟ ဟောပြစ္ဆောဘာဘဝမှာခန္ဓာ၅ပါးလာပြီးတော့မရဘူးလားရောဘာသိစာလေးရတော့ဒီတော့အတိတ်ကာလဝိဇာကသိစာလေးပါမသိတော့တဏှာကလိုချင်တာတောင်းတတာမသိမှုနဲ့တောင်းတမှုနဲ့ပို့ပေါင်းပြီးတော့ဆောင်ရလိုက်တဲ့အခါကျတော့သင်္ခါရတွေမဖြစ်ဘူးလားပြည့်အဲ့ဒီသင်္ခါရဒီဥသောကြောင့်တရားကြောင့်သင်္ခါရပြည့်စရာခန္ဓာမနှမရတော့ဘယ်ဘောမှလာရတော့ဟောပြစ္ဆောဘာဘဝမှာခန္ဓာကားပါလာရပြီဟောရလားအဲ့ဒီခန္ဓာ၅ပါးလာရလာတဲ့အခါကျတော့ဘုန်းကြီးတို့ပြိဋ္ဌာန်တွေဒီခန္ဓာ၅ပါးဒီဝေဒနာကြောင့်ကိုကြည့်မယ်ဆိုရင်တခြားလားဝိဇ္ဇာသင်္ခါရလားအဝိဇ္ဇာသင်္ခါရကြောင့်ပိဿုပ္ပံဘဝမှာရုပ်တရားကလေးတွေနာမ်တရားကလေးတွေခန္ဓာ၅ပါးတွေအသစ်သစ်မပေါ်ဘူးလားပေါ်လားအဲ့ဒီရုပ်တရားနာမ်တရားခန္ဓာ၅ပါးပေါ်လာပြီးတဲ့အခါကျတော့နောက်ထပ်မှန်ပြီးတော့ပေါ်ဖို့ကြတော့အတိတ်ကြောင့်တရားကြောင့်ပေါ်မလားပိဿုပ္ပံကြောင့်တရားကြောင့်ပေါ်မလားပိဿုပ္ပံကြောင့်တရားတွေကဘယ်လိုလဲဆိုရင်ရုပ်တရားရဲ့ကြောင့်တရားက၄ပါးရှိတယ်ဘယ်လိုတွေလဲလို့မေးတော့ကာယရဲ့စိတ်ရဲ့ဥဒ္ဓရဲ့ဟာရအကြောင်းတရားဘယ်နှပါးလဲ၄ပါးဟောနာမ်တရားရဲ့ကြောင့်တရားကဘယ်နှပါးပါလဲဘယ်လိုတွေတော့အာယုံကဘယ်နှပါး၆ပါးဒွါရကဘယ်နှပါးအာယုံ၆ပါးကဘယ်လိုတွေတော့အစင်အတန်အနတ်အရာသာဝိဓိစေယသွားရခြောက်ပါကဘယ်လိုတွေတော့မျက်စိအကြည်နားအကြည်နှာခေါင်းအကြည်လျှာအကြည်ကိုယ်အကြည်စိတ်ဘယ်နှပါးပါလဲအဲဒီခြောက်ပါခြောက်ပါနဲ့ဆောင်းတဲ့အခါကျတော့ဒွဲ့ရပရိစ္ဆဝိညာဉ်နဲ့ဆိုသည့်အတိုင်းပဲမျက်စိနဲ့ဆင်းတဲ့အတိုင်းတော့ဗာစိတ်ပေါ်မယ်မြင်စိတ်ဆိုတာတခြားလားဝိညာဉ်လားဝိညာဉ်နဲ့တွဲပြီးတော့ခန္ဓာဘယ်နှပါးဖြစ်ဘာခန္ဓာတွေတော့ရူပခန္ဓာဝေဒနာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာအနှစ်ပါးဖြစ်လေနားနဲ့တာနဲ့တိုက်တော့ဗာစိတ်ပေါ်မယ်ကြားစိတ်ပေါ်တော့လေခန္ဓာဘယ်နှပါးဖြစ်တော့နှာခေါင်းနဲ့နားနဲ့တိုက်တော့ဗာစိတ်ပေါ်မယ်နာစိတ်ပေါ်တော့လေခန္ဓာဘယ်နှပါးလဲတရားနဲ့ရာသနဲ့တိုက်တော့ဗာစိတ်ပေါ်မယ်စားစိတ်ပေါ်တော့လေခန္ဓာဘယ်နှပါးလဲကာယအကျင့်နဲ့ဒွိဋ္ဌိဇာနဲ့တိုက်တော့ဗာစိတ်ပေါ်မယ်ယာနာကောင်းစိတ်ပေါ်မယ်ဗာစိတ်ပေါ်မလဲယန္နာကောင်းစိတ်ဆိုတာကယံမှန်သိတဲ့စိတ်နာမှန်သိတဲ့စိတ်ကောင်းမှန်သိတဲ့စိတ်ဒီလိုပြောရမလားကြရကမနောနဲ့တွေးတော့စရာအယုံနဲ့တိုက်တော့ဗာစိတ်ပေါ်မယ်တွေးတော့ကြံစီစိတ်မပေါ်ဘူးလားပေါ်လားအဲ့ဒီပေါ်လာတဲ့တရားလေးတွေဒီတရားတရားတွေလားအကျိုးတရားတွေလားတခြားကြောင့်ဖြစ်တာလားအယုံဓာရတိုက်လို့ဖြစ်တာလားဟောပြီဒီလိုဆိုတော့ဘုရားပရိသတ်ဒီနေ့စဉ်နေ့စဉ်မိမိတို့ရဲ့တန်တမာအများအားဖြစ်နေတဲ့ဝိညာဉ်တွေကြီးလိုက်တဲ့အခါကျတော့မြင်စေရဲ့ကြားစေရဲ့နားစေရဲ့စားစေရဲ့ရာနာကောင်းစေရဲ့တွေးတော်စေရဲ့ဝိညာဉ်ပေါင်းဘယ်နှပါးတော့အမျိုးအစားအဖြစ်ဘယ်နှပါးဖြစ်နေတော့6ပါးဖြစ်နေတာပေါ့ဟုတ်တယ်မလားနံပါတ်1ကဘယ်လိုတော့မြင်စေနံပါတ်2ကနံပါတ်3ကနံပါတ်4ကနံပါတ်5ကနံပါတ်6ကအဲ့ဒီ6မျိုးမှလွဲရင်တခြားဝိညာဉ်စိတ်တွေပေါ်ရလားဒါတော့မိမိတို့ရဲ့တဏှာမှာဝိညာဉ်စိတ်6ပါးမရှိဘူးလားရှိလားတခြားကြောင့်ပေါ်လာလားအယုံဒွါရတိုက်လို့ပေါ်လာလားပြန်ပြောမျက်စိနဲ့အစင်းနဲ့တိုက်တော့ဗာစိတ်ပေါ်မယ်အဲ့ဒီမျက်စိရဲ့အစင်းရဲ့
ဟာလားတဏှာလေးဖြစ်လာပါလားတဏှာဆိုတာတခြားတရားလားကိလေသာတရားလားမရှိမပွားဒီတိုင်းထားမယ်ဆိုရင်ဝေဒနာအတိဟုသောခန္ဓာပစ္စုပ္ပန်ခန္ဓာရဲ့နောက်မှာတခြားလိုက်ပါလားတဏှာတွေလိုက်ပါလားကလေးလာလေးတွေမဖြစ်ဘူးလားဖြစ်အဲ့ဒီကလေးလာလေးတွေဖြစ်လာပြီဆိုရင်တဏှာပစ္စယဘယ်လိုတဲ့တော့ဥပါဒံဖြစ်မယ်ဥပါဒံဖြစ်တော့ဘယ်လိုဖြစ်မယ်ကာမဘဝဖြစ်မယ်ဘယ်လိုဖြစ်မှာလဲပြန်ပြောဝေဒနာနောက်ကဘယ်လိုလိုက်မယ်တဏှာဖြစ်ရင်တဏှာနောက်ကဘယ်လိုဖြစ်မယ်ဥပါဒံဖြစ်တော့ဘယ်လိုဖြစ်မယ်ဒါတော့မျက်စိကနေအစင်းကိုမြင်လိုက်တဲ့အခါတော့မြင်ပြီဆိုတာနဲ့ပြိုင်နေဩဖတ်တာဆိုတဲ့တွေ့ထိမှုလည်းမလာဘူးလားလာမလားသာသာကတွေ့တိပြီးပြီဆိုရင်ဝရဏာကမခံစားဘူးလားခံစားပါလားဝရဏာကခံစားပြီးပြီဆိုရင်အဲ့ဒီခံစားမှုလေးကိုကြောင်းပြုတ်ပြီးတော့တဏှာလေးမဖြစ်ဘူးလားဖြစ်တဏှာကခင်းတယ်ခင်းပြီးတော့ဗါတယ်လဲစွဲလန်းတယ်စွဲလန်းပြီးတော့ဒါတခြားလားပြစ္ဆောမခန္ဓာဖြစ်စဉ်လေးတွေလားပြစ္ဆောမခန္ဓာဖြစ်စဉ်လေးတွေဒီလိုမလားအဲ့ဒီလိုပြစ္ဆောမခန္ဓာဖြစ်စဉ်ကလေးတွေကိုအကျဉ်းချုပ်မြန်မာလိုပြောကြည့်လိုက်တဲ့အခါကျတော့မျက်စိနဲ့အစင်းနဲ့တိုက်တာကတခြားလားမြင်စိတ်လားမြင်စေရလို့ဒီတခြားလားမြင်တဲ့သဘောရှိတာလားမြင်တယ်မြင်ပြီးတဲ့အခါကျတော့ဖာသာကမတွေးသေးဘူးလားတွေးသေးလားဝရဏာကမခံစားဘူးလားခံစားလား အဲ့ဒီတော့မြေနာကသလာယရဏမြေနာကဘာတယ်လဲတွေ့တာကဖန္တာဖန္တာတာကမြန်မာလိုပြောလိုက်တော့မြင်တယ်တွေ့တယ်ခံစားတယ်ပြောကြည့်လိုက်ပါဦးအဲ့ဒါတခြားလားပြိစ္ဆာမခန္ဓာဖြစ်စဉ်လားအဲပြိစ္ဆာမခန္ဓာဖြစ်စဉ်လေးတွေဖြစ်ပြီးပြီဆိုရင်မရှုမပွားဒီတိုင်းထားမယ်ဆိုရင်ပြိစ္ဆာမခန္ဓာဖြစ်စဉ်ရဲ့နောက်မှာတခြားလိုက်မှာလားတဏှာလိုက်မှာလားတဏှာလိုက်တော့တခြားလားခင်တဲ့သဘောလားခင်ပြီဆိုရင်တခြားလားဆွဲလန်းတာလားဆွဲလန်းပြီဆိုရင်အာမတော်ဘူးလားအာထုတ်လားအာထုတ်တာတခြားလားကံမဘဝလားဒီလိုဆိုရင်ဘယ်လိုပြောမလဲဆိုတော့မြင်တယ်တွေ့တယ်ခံစားတယ်ခင်တယ်ဆွမ်းလန်းတယ်အာထုတ်တယ်ဟုတ်တယ်မဟုတ်လားပြန်ပြောကြည့်ပါဦးမြင်တယ်တွေ့တယ်ခံစားတယ်ခင်တယ်ဆွမ်းလန်းတယ်အာထုတ်တယ်ဒါတခြားလားပြည့်စုံမှခန္ဓာဖြစ်စင်လားကဲနားနဲ့တန်နဲ့တိုက်တော့ပါစိတ်ပေါ်မယ်နားရဲ့တန်ရဲ့ကြားစိတ်ရဲ့လုံးမပေါင်းတာကိုဘယ်လိုခေါ်မလဲသာသာကြောင့်ဘယ်လိုဖြစ်မယ်ဝရဏတော့ကဘယ်လိုလိုက်မယ်တဏှာဖြစ်တော့ဘယ်လိုဖြစ်မယ်ဥပါဒါဖြစ်တော့ဘယ်လိုဖြစ်မယ်အဲ့ဒါကိုမြန်မာလိုပြန်လိုက်တဲ့အခါကျတော့ကြားတယ်တွေ့တယ်ခံစားတယ်ခင်တယ်ဆွဲလန်းတယ်အားထုတ်တယ်မဖြစ်ဘူးလားဖြစ်ပြန်ပြောပါဦးကြားတယ်တွေ့တယ်ခံစားတယ်ခင်တယ်ဆွဲလန်းတယ်အားထုတ်တယ်ဒီလိုမဟုတ်လားကျန်တော့ကနှာခေါင်းအကြည်နဲ့အနံ့နဲ့တိုက်တဲ့အခါကျတော့လည်းပဲနာနေတွေ့တယ်ခံစားတယ်ခင်တယ်ဆွဲလန်းတယ်အားထုတ်တယ်တရားကြီးနဲ့ရတာနဲ့တွေ့တော့လည်းဘယ်လိုဖြစ်မှာလဲစားတယ်တွေ့တယ်ခံစားတယ်ခင်တယ်ဆွဲလန်းတယ်အားထုတ်ရဲ့ဟုတ်ရဲ့လားကာယကြီးနဲ့တွေ့ရစရာရုံနဲ့တိုက်တော့လည်းပြစ္ဆုံမှန်ခန္ဓာတွေဘယ်လိုဖြစ်မလဲတွေ့ထီတယ်တွေ့တယ်ခံစားတယ်ခင်တယ်ဆွဲလန်းတယ်အားထုတ်တယ်ဟုတ်ရဲ့လားကာယအကြည်ရောနဲ့တွေ့ရစရာရောနဲ့တိုက်တဲ့အခါကျတော့တခြားစိတ်ပေါ်လာလားတွေ့ထိစိတ်ပေါ်လာလားဒါကြောင့်မလို့တွေ့ထိတယ်တွေ့တယ်ခံစားတယ်ခင်တယ်ဆွဲလန်းတယ်အားထုတ်တယ်ပြစ္ဆုံမှန်ခန္ဓာစဉ်တန်းသွားပြီနော်နောက်တစ်ခါမနှောနဲ့တွေ့တော့စရာရောနဲ့တိုက်တော့လည်းဘယ်လိုဖြစ်မှာလဲတွေ့တယ်တွေ့တယ်ခံစားတယ်ခင်တယ်ဆွဲလန်းတယ်အားထုတ်တယ်ခန္ဓာစဉ်လေးတွေတန်းသွားပြီဟုတ်ရဲ့လားအဲဒီတော့ခန္ဓာစဉ်လေးတွေတန်းသွားတဲ့အခါကျတော့ဟောအတိတ်ကာလတုန်းကဘုန်းကြီးပရိသတ်တွေသင်္ခါရဆိုတဲ့ပြုလုပ်အားထုတ်မှုရဲ့နောက်မှာဘယ်လူကအုပ်ချုပ်နေတော့ဘယ်လူကအုပ်ချုပ်နေတာပါလဲအဝိဇ္ဇာကအုပ်ချုပ်နေတာဒီလိုမဟုတ်လားပြိဿမံဘုရားရောက်တဲ့အခါကျတော့ပြိဿမံခန္ဓာစဉ်လေးတွေတန်းတဲ့အခါကျတော့တခြားတရားကအုပ်ချုပ်နေတာလားတဏ္ဍတရားကအုပ်ချုပ်နေတာတရားကအုပ်ချုပ်နေတော့ဒီတော့အတိတ်ကာလတုန်းကအတိတ်တန်ត្រာကျင်လည်ဖို့ရဘလူကတောင်းယူဆောင်ရွက်ပေးနေတော့လို့မင်းရင်ပြိဿောက်ပံတန်ត្រာကနေပြီးတော့ပြိဿောက်ပံဘဝကနေပြီးတော့အနာဂတ်တန်ត្រာကျင်လည်ဖို့ကြတော့ဘယ်တရားကတောင်းယူအောက်ချုပ်ပေးနေတော့ဒါကြောင့်မလို့မောကဆရာတော်ဘုရားကြီးကပြောတယ်မို့လားအဝိဇ္ဇာတဏ္ဍာမူလနှစ်ဖြာဘာတယ်လဲတန်ត្រာကျင်လည်ခြင်းရဲ့အကြောင်းရင်းတရားတွေဘလူနဲ့ဘလူပါလိအတိတ်သန္ဓေကျင်လည်ခြင်းရဲ့ကျင်လည်တဲ့နေရာမှာဘလူကတောင်းယူအောက်ချုပ်ပေးနေတော့အနာဂတ်သန္ဓေကျင်လည်ဖို့ရတဲ့ဘလူကတောင်းယူပြီးတော့အောက်ချုပ်ပေးနေပါလေအားလုံးပေါင်းလိုက်တော့အကြောင်းရင်းတရားဘယ်နှပါလဲအဲ့ဒီအကြောင်းရင်းတရားနှစ်ပါးနဲ့ပြိဿုပ္ပံဘဝမှာနော်အတိတ်ကာလကနေပြီးတော့ဝိဇ္ဇာကအောက်ချုပ်တော့ပြိဿုပ္ပံဘဝမှာခန္ဓာတွေမရဘူးလားရအဲ့ဒီရလာတဲ့ခန္ဓာတွေပေါ်မှာခင်းနေဆွဲလန်းနေအားထုတ်တယ်အားထုတ်တာတခြားလားကာမဘဝလားအဲဒီကာမဘဝကအားထုတ်တော့နာကမှာဇာတိမရဘူးလားယဇာတိခန္ဓာဘယ်နှပါလဲခန္ဓာ၅ပါးဗာသစ္စာလုံးအနာကခန္ဓာ၅ပါးဒုက္ခသစ္စာရအောင်ဘယ်တရားကနေပုတ်ပေးတာလဲမင်းရင်တဏ္ဍကပုတ်ပေးတာဘယ်တရားကပုတ်ပေးတော့ဒီတော့အတဲဝိဇ္ဇာကြောင့်ပိဿုပ္ပံမှာခန္ဓာ၅ပါးရမရပိဿုပ္ပံတဏ္ဍတရားကြောင့်လည်းပဲအနာဂတ်မှာခန္ဓာ၅ပါးမဖြစ်ဘူးလားဖြစ်လားဒီလိုနဲ့ဝိဇ္ဇာတရားအချုပ်မှုနဲ့ခန္ဓာတွေရတယ်တဏ္ဍတရားအချုပ်မှုနဲ့လည်းပဲခန္ဓာတွေမရဘူးလားရလားအဝိဇ္ဇာတဏ္ဍအချုပ်မှုနဲ့ခန္ဓာတွေရလာလိုက်တာမိမိတို့ရဲ့တဏ္ဍမှာနော်မြေစိတ်ပေါ်ပြန်တော့လည်းပဲခန္ဓာဘယ်နှပါလဲရှားစိတ်ပေါ်ပြန်တော့လည်းခန္ဓာဘယ်နှပါလဲအဲ့ဒီလားရလာတဲ့ခန္ဓာ၅ပါးကိုတခြားလို့ပြောတာလားဘဝတစ်ခုလို့ပြောတာလားအဲ့ဒီတော့ဟောဒီခန္ဓာ၅ပါးຢာတိုင်းຢာတဲ့ဘဝတစ်ခုဖြစ်နေတာပါပဲ။ဗာသစ္စာတွေဖြစ်နေတော့ ီတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ခါကာလတုန်းကဟုတ်လားဟိမဝတ္တနသားနဲ့သာတာဂရိနသားဆိုတာရှိပါတယ်အဲဒီဟိမဝတ္တနသားနဲ့သာတာဂရိနသားကမြတ်စွာဘုရားသခင်ကတော်မြတ်ကြီးကိုတွေ့တဲ့အခါကျတော့မေးတယ်တဲ့နော်ဘယ်လိုမေးသလဲဆိုရင်ကိသမိလောကသမုတ်ပန္နောကိသမိကုပ္ပတိသတ္ထဝံကိသလောကဥပါဒယကိသမိလောကဝိဟိညတိလို့ဂါရာကလေးနဲ့မမေးဘူးလားမေးမြန်မာလိုပြန်လိုက်တဲ့အခါကျတော့မြတ်စွာဘုရားတဲ့လောကကြီးဖြစ်နေတာဘယ်တရားတွေကြောင့်လောကကြီးဖြစ်နေတာပါလိမ့်မလဲလို့မမေးဘူးလားမေးလားကိသမိလောကသမုတ်ပန္နောကိသမိအဘယ်တရားတွေထင်ရှားရှိနေခြင်းကိုလောကသမုတ်ပန္နောလောကကြီးဖြစ်နေတယ်လို့ခေါ်တာပါလိမ့်မလဲဒီလိုမဟုတ်လားလောကလောကလို့မပြောဘူးလားပြောလားဘယ်တရားတွေဖြစ်နေတာကိုလောကကြီးဖြစ်နေတယ်လို့ခေါ်ပါတယ်လဲဒီလိုမေးတာနော်ဘယ်တရားတွေဖြစ်နေတာကိုလောကကြီးဖြစ်နေတယ်လို့ခေါ်ပါတယ်ဒါကနံပါတ်1မေးကုန်နောက်တစ်ခါနံပါတ်2ကကိသမိကုပ္ပတိသတ္တဝံလောကကြီးမှာတဲ့နော်လောကကြီးမှာရှိနေတဲ့ပုဂ္ဂိုလ်တွေကတဏ္ဍမာနဒိဋ္ဌိတရား3မျိုးနဲ့အများရာနှောင်ဖွဲ့ပြီးတော့မနေကြဘူးလားနေကြလားအဲဒီတဏ္ဍမာနဒိဋ္ဌိတရား3မျိုးနဲ့နှောင်ဖွဲ့နေကြတာဒီလည်းပဲဘယ်တရားတွေကိုနှောင်ဖွဲ့နေကြတာပါလိမ့်မလဲလို့ဒုတိယမေးကုန်ကလေးမမေးဘူးလားမေးလားနံပါတ်၁ကလောကမှာပဲတရားတွေတရားဖြစ်နေတာကိုလောကကြီးလို့ခေါ်ပါသလဲဒီလိုမလားနံပါတ်၂ကလောကကြီးမှာတဏ္ဍမာနဒိဋ္ဌိတရား၃မျိုးနဲ့နှောင်ဖွဲ့နေကြတာဟာအဘယ်တရားတွေကိုနှောင်ဖွဲ့နေကြတာပါလဲဒါနံပါတ်၂မိကုန်းနော်နောက်တစ်ခါနံပါတ်၃မိကုန်းကဘာလဲဆိုရင်ကိသလောကဥပါဒါယလောကကြီးကဘယ်တရားကိုဆွဲပြုတ်ပြီးတော့ဖြစ်လာတာပါလဲဒါကနံပါတ်၃မိကုန်းမဟုတ်လားနောက်တစ်ခါနံပါတ်၄မိကုန်းကဘာလဲဆိုလို့ရှိရင်ကိသမိလောကဝိဟိညတိတဲ့လောကကြီးဟာအဘယ်တရားတွေကိုဆွဲပြုတ်ပြီးတော့ပင်မဆင်းရဲမှုတွေဖြစ်နေပါသလဲလို့ဒီလိုလဲမမေးဘူးလားမေးအားလုံးပေါင်းလိုက်တော့မေးကုန်မနေချက်တော့မေးကုန်၄ချက်မေးကုန်မနေချက်လဲနံပါတ်၁မေးကုန်ကအဘယ်တရားတွေထင်ရှားဖြစ်နေတာကိုလောကကြီးလို့ခေါ်တယ်လဲဟုတ်ရဲ့လားအဘယ်တရားတွေထင်ရှားဖြစ်နေတာကိုဘာဖြစ်လဲလောကကြီးလို့ခေါ်ပါတယ်လဲဒါကနံပါတ်၁နော်နောက်တစ်ခါနံပါတ်၂ကလောကကြီးထဲမှာရှိနေကြတဲ့ပုဂ္ဂိုလ်တ attva တွေဒီတဏ္ဍမာနဒိဋ္ဌိနဲ့မျက်နှာနှောင်ဖွဲ့နေကြတယ်။ဘယ်တရားတွေအပေါ်မှာတဏ္ဍမာနဒိဋ္ဌိနဲ့နှောင်ဖွဲ့နေကြပါသလဲ။ဒီလိုလဲမမေးဘူးလားမေးလား။မေးကုန်မလည်းကိုရှိသွားလဲ။နောက်တစ်ခါနံပါတ်3ကကိသလောကဥပါဒယ။အဘယ်တရားတွေဖြစ်ပေါ်လာလို့ရှိရင်လောကကြီးဖြစ်နေတာပါလဲလို့ဒီလိုလဲမမေးဘူးလားမေး။နောက်တစ်ခါနံပါတ်4မေးကုန်ကဘာလဲဆိုလို့ရှိရင်လောကကြီးထဲမှာရှိနေကြတဲ့ပုဂ္ဂိုလ်တွေဒီအဘယ်တရားတွေရှိနေလို့ပင်မဆင်းရဲနေတာလဲ။ဒီလိုမဟုတ်လား။မေကုန်မနေချက်မေးတော့မေကုန်လေးချက်မေးတာပါဟုတ်ရဲ့လားအဲဒီတော့မေကုန်ကလေးမေကုန်လေးချက်မေးတဲ့အခါကျတော့မြတ်စွာဘုရားသခင်ကရမေကြီးကဘာပြောတော့ဆိုတော့သာသူလောကသမုတ်ပန္နောသာသူကောပတိတန်တဝံသန္နမေဝဥပါဒါယသာသူလောကဝိညတိတဲ့ခါရကလေးနဲ့ပဲပြန်ပြီးတော့ဖြစ်လိုက်ပါတယ်မြန်မာလုံးပြန်လိုက်တဲ့အခါကျတော့ဓာယကနတ်သားတို့တဲ့နော်ဘယ်နတ်သားတွေလဲလို့မေးရင်ရှင်မဝတ္တနတ်သားနဲ့သာတာဂိရိနသပြန်ပြောပါအောင်အဲ့ဒီနတ်သားတွေကိုမြတ်စွာဘုရားကပြန်ပြီးတော့ဖြေကြမှာပေါ့နော်နတ်သားတို့တဲ့သာသုလောကသမုတ်ပန်တော်မိမိတို့ရဲ့တဏ္ဍာမှာရှိတဲ့မျက်စိနာတဲ့ကောင်လျှာကိုယ်စိတ်ကိုကြောင်ပြုတ်ပြီးတော့အဲ့ဒီမျက်စိနာတဲ့ကောင်လျှာကိုယ်စိတ်နဲ့အပြင်ဘက်ကအာယုံဗဒမျိုးလဲမျက်စိနာတဲ့ကောင်လျှာကိုယ်စိတ်ဆိုတဲ့တရား6မျိုးကတခြားတရားလားဓာရတရားလားအဲ့ဒီဒါရတရားမှာပြင်မကအာယုံဘယ်နှမျိုးလာတိုင်းပါလဲအဲ့ဒီအာယုံ6မျိုးနဲ့အဲ့ဒီဒါရ6မျိုးနေ့စဉ်နေ့စဉ်မတိုင်ဘူးလားတိုင်းအဲ့ဒီလိုတိုက်တဲ့အခါကျတော့မိမိရဲ့တဏ္ဍာမှာခန္ဓာပစ္စုပန်ခန္ဓာသစ်တွေမပေါ်ဘူးလားပေါ့ပစ္စုပန်ခန္ဓာသစ်တွေပေါ်တိုင်းပေါ်တယ်တဏှာဥပါဒါကံနေမဖြစ်ဘူးလားဖြစ်အဲ့ဒီလိုပစ္စုပန်ခန္ဓာသစ်တွေပေါ်တာကိုတခြားလို့ပြောတာလားလောကလို့ပြောတာလားလူလို့ပြောမယ်နတ်လို့ပြောမယ်ခွေးချင်းကတိရိစ္ဆာန်လို့လည်းမပြောဘူးလားပြောလားလူဆိုတာလဲတခြားလားပစ္စုပန်ခန္ဓာတွေဖြစ်နေတာပဲလားနတ်ဆိုတာလဲဘာတွေဖြစ်နေတာတော့နေ့စဉ်နေ့စဉ်မြင်စိတ်တွေပေါ်တယ်နေ့စဉ်နေ့စဉ်ကြားစိတ်တွေပေါ်တယ်ဟုတ်ရဲ့လားနာစိတ်စားစိတ်ယန္တာကောင်းစိတ်တွေးတော်စိတ်ဒါတွေမပေါ်ဘူးလားပေါ်လားအဲ့ဒီမြင်စိတ်ကြားစိတ်နာစိတ်စားစိတ်ယန္တာကောင်းစိတ်တွေးတော်စိတ်တွေနဲ့လက်ပတ်နေရတာကိုပဲဘုန်းတော်ပရိသတ်တွေတခြားလို့ပြောတာလားဘဝတစ်ခုလို့ပြောတာလားအဲ့ဒါကြောင့်မြတ်စွာဘုရားသခင်ကရမေကြီးကပြောတယ်ဒါရကနာသားတို့တဲ့နော်သာသုလောကသမုတ်ပန်တော်မြေစိကြားစိနာစိစားစိရနာကောင်းစိဆိုတဲ့ဟောဒီစိတ်6မျိုးနဲ့အဲအားလုံးပေါက်လိုက်တော့ခန္ဓာ5ပါးနဲ့နေ့စဉ်နေ့စဉ်လှုပ်ရှားသွားလာနေရတာကိုတဲ့လောကကြီးဖြစ်နေတယ်လို့ပြောတာပါပဲတဲ့ဒီလိုဆိုတော့လောကလောကစရာကတခြားပြောတာလားဟောဒီ6မျိုးကိုပြောတာလား အဲ့ဒီ6မျိုးကဒွါရ6မျိုးအာယုံ6မျိုးဝိညာဉ်6မျိုးတပြောပါဦးဒွါရ6မျိုးမှာဘယ်လိုကလာတိုက်တော့အာယုံ6မျိုးလာတတော့ဘာ6မျိုးဖြစ်တော့ဝိညာဉ်6မျိုးဖြစ်တယ်အဲ့ဒီလိုဝိညာဉ်6မျိုးဖြစ်တော့ဝိညာဉ်6မျိုးကလည်းဒီတိုင်းတည်နေတာဟုတ်ရဲ့လားရစီရစင်ရမြင်းစင်ရသုံးပါးပေါင်းတာဘယ်လိုခေါ်မလဲဖတ်တာကလည်းဘယ်နှပါးဖြစ်မှာလဲဖတ်တာ6မျိုးဖြစ်တဲ့အခါကျတော့ဖတ်တာကလည်းဘယ်လိုဖြစ်အောင်ကျေးဇူးပြုပေးအောင်ပါလဲဝေဒနာဖြစ်အောင်ကျေးဇူးပြုပေးမှသာဝေဒနာကလည်းဘယ်လိုမျိုးတော့မြေစိတ်ပေါ်တော့လဲမြေစိတ်ကိုမြေစိတ်အဆင်းအပေါ်မှာခံစားတဲ့ဝေဒနာလေးမပြေဘူးလားဖြစ်ကြားစိတ်ပေါ်ပြန်တော့လဲအတန်ကိုခံစားတဲ့ဝေဒနာလေးမပြေဘူးလားဖြစ်နာစိတ်ပေါ်ပြန်တော့လဲပဲအနတ်ခံစားတဲ့ဝေဒနာစားစိတ်ပေါ်ပြန်တော့လဲအရသာခံစားတဲ့ဝေဒနာယန္တာကောင်းစိတ်ပေါ်ပြန်တော့လဲပဲတွေးသည့်တရားအာယုံလေးကိုခံစားတဲ့ဝေဒနာလေးမပေါ်ဘူးလားပေါ့တိတောစိတ်ပေါ်ပြန်တယ်လည်းဘယ်လိုခံစားတော့တိတောစိတ်အာယုံလေးကိုခံစားတဲ့ဝေဒနာလေးမပေါ်ဘူးလားပေါ့ဒီလိုတော့ဝေဒနာကလည်းဘယ်နှမျိုးတော့အဲဒီတော့ဒွါရကလည်းဘယ်နှမျိုးအာယုံကလည်းဘယ်နှမျိုးဝိညာဉ်ကလည်းဘယ်နှမျိုးဖသကလည်းဘယ်နှမျိုးဝေဒနာကလည်းဘယ်နှမျိုးတနေ့တနေ့လက်ပတ်နေတာဒီမျက်စိရဲ့အဆင်းရဲ့မြင်စေရဲ့ဖသရဲ့ဝေဒနာရဲ့ဟုတ်တယ်မလားကျွန်တော်တို့ကဘာပြောမလဲနားရဲ့အတန်ရဲ့ကြားစေရဲ့ဖသရဲ့ဝေဒနာရဲ့အဲ့ဒီတရားတွေနဲ့ပဲမြင်ရမလဲပါခုလားလဲပါတနေ့တနေ့မျက်စိကနေဆင်းတဲ့တက်တော့ဗါစိတ်ပေါ်မယ်အဆင်းကိုမမြင်ဘူးလားမြင်လားမျက်စိရဲ့အဆင်းရဲ့မြင်စေရဲ့ပေါင်းတော့ဘယ်လိုခေါ်မလဲဖသဖြစ်တော့ဝေဒနာလေးမခံစားဘူးလားခံစားမလားတခြားခံစားမလားအဆင်းကိုခံစားမလားခံစားမှုလေးနဲ့ပဲအသက်မရှိဘူးလားရှိနေ။အေးနောက်တစ်ခါကျတော့နားနဲ့အတန်နဲ့တိုက်တော့လဲဗာစိတ်ပေါ်မယ်။ကြားစိတ်ပေါ်တော့လဲဗာနဲ့တက်ရှင်ပါလဲ။ခံစားမှုလေးနဲ့ပဲတက်ရှင်နေမှာပဲ။ဗာနဲ့တက်ရှင်ပါလဲ။နှာခေါင်းနဲ့နားနဲ့တိုက်တော့လဲဗာစိတ်ပေါ်မယ်။နာစိတ်ပေါ်တိုင်းပေါ်တိုင်းလဲဗာနဲ့တက်ရှင်မယ်။ခံစားမှုလေးနဲ့အသက်မရှိဘူးလားရှိလား။လျှာနဲ့ရာသာနဲ့တိုက်တော့ဗာစိတ်ပေါ်မယ်။စားစိတ်ပေါ်တော့လဲဗာနဲ့တက်ရှင်မယ်။กายအကျင့်နဲ့တွေးဒီစရာနဲ့တိုက်တော့လဲဗာစိတ်ပေါ်မယ်တွေးဒီစိတ်မပေါ်ဘူးလားပေါ်လားပေါ်တော့လဲဗာနဲ့သက်ရှင်မယ်မနှောနဲ့တွေးတော့စရာနဲ့တိုက်တော့ဗာစိတ်ပေါ်မယ်တွေးတော့ကြံစိတ်မပေါ်ဘူးလားပေါ်လားပေါ်တော့လဲဗာနဲ့သက်ရှင်ပါလေခံစားမှုလေးတွေနဲ့ပဲသက်ရှင်နေမှာပဲဒီလိုမဟုတ်လားဒီတော့လောကကြီးတည်တတ်နေတာဒီတခြားကြောင့်တည်တတ်နေတာလားဒီ6မျိုးနဲ့တည်တတ်နေဒါကြောင့်မြတ်စွာဘုရားကပြောတယ်ဒါရကနတ္တတို့တဲ့လောကကြီးမှာဒီ6မျိုးရှိနေတယ်မှာကလာပါလို့အဲ့ဒါလောကကြီးဖြစ်နေတာပဲတဲ့ဟုတ်တယ်မလားဒီတော့ဒုတိယမြောက်တဏမာနဒိဋ္ဌိနဲ့နှောင်ဖွဲ့တာကလည်းပဲခွန်းတော်ပရိသတ်တွေတခြားတရားကိုနှောင်ဖွဲ့ပါလားဒီ6မျိုးကိုပဲနှောင်ဖွဲ့ပါလားမျက်စိပေါ်မှာတဏမာနဒိဋ္ဌိနဲ့နှောင်ဖွဲ့မယ်ဟုတ်ရဲ့လားအစင်းပေါ်မှာတဏမာနဒိဋ္ဌိနဲ့ဆွဲမယ်မဆွဲဘူးလားဆွဲလားမျက်စိပေါ်မှာလည်းမဆွဲဘူးလားဆွဲလားခန္ဓာပေါ်မှာလည်းမဆွဲဘူးလားဆွဲလားဝေဒနာပေါ်မှာလည်းမဆွဲဘူးလားဆွဲလားအဲဒီတော့မျက်စိရဲ့ဆင်းရဲမြင်စေရဲ့ဖသရဲ့ဝေဒနာရဲ့ဒီတရား၅မျိုးဖြစ်နေသည်မြတ်ကလပ်ပါလုံးတဏှာတွေကမဖြစ်ဘူးလားဖြစ်ဥပါဒါကမဖြစ်ဘူးလားဖြစ်မလားကမ္မဘဝတွေကမဖြစ်ဘူးလားဖြစ်မလားဒီတော့တဏှာဥပါဒါကံတွေဖြစ်နေကြတာဒီတဲ့တခြားကြောင့်ဖြစ်တာမဟုတ်ပါဘူးတဲ့ဟောဒီတရား၆မျိုးဖြစ်လို့ဖြစ်နေကြတာပါမဟုတ်ဘူးလားဟုတ်လားအဲဒီတော့ဟောဒီတရား၆မျိုးဖြစ်နေခြင်းကိုလောကကြီးလို့ခေါ်တယ်ဌာနပတ်နေမေခွန်ရဲ့ဖြစ်တော့နောက်တစ်ခါဟောဒီတရား6မျိုးဖြစ်နေသည်မြတ်ကလပ်ပါလောတဏှာနဲ့ကောမဆွဲဘူးလားဒိဋ္ဌိနဲ့ကောမဆွဲဘူးလားမာနနဲ့ကောမဆွဲဘူးလားအဲ့ဒီလိုဆွဲရင်တခြားဖြစ်မှာလားတဏှာဥပါဒါကံနေဖြစ်မှာလားဒါကြောင့်တဏှာဥပါဒါကံနေဖြစ်နေတာလဲဒီ6မျိုးကြောင့်ဖြစ်နေတာပါတဲ့ဟုတ်တယ်မလားနောက်တစ်ခါကျတော့သာနာမေဝဥပါဒါယသာသုလောကဝိဟိညတိသာနာမေဝဥပါဒါယလောကယထေချာဖြစ်နေတာကလည်းပဲတခြားကြောင့်ဖြစ်တယ်လားဒီ6မျိုးကြောင့်ဖြစ်နေတာလားဘုရားပြိတ္တာတွေစဉ်းစားကြည့်လေနော်မိမိတို့ရဲ့တဏှာမှာမျက်စိအစ်မြင်စေသုံးပါးပေါင်းလာတခြားလားဖတ်တာလားဖတ်တာဖြစ်တော့ဘယ်လိုဖြစ်တော့ဝေဒနာဖြစ်တော့တဏှာမလိုက်ဘူးလားတဏှာလိုက်တော့ဥပါဒါမလာဘူးလားဥပါဒါလာတော့ကမ္မဘဝလေးတွေမဖြစ်ဘူးလားကမ္မဘဝကံမြောက်သွားပြီဆိုရင်ဒီတိုင်းနေတာလားခန္ဓာသိရလားကမ္မဘဝဖြစ်เสียပါတယ်လေခန္ဓာဘယ်နှပါလဲလောကအတိတ်တစ်ခုပြန်ပြီးတော့မဖြစ်ဘူးလားဖြစ်ဒီလိုဆိုရင်ဘဝအသက်တခုရလာတာလည်းပဲတဲ့တခြားကိုအခြေခံတာတဲ့ဒီ6မျိုးအခြေခံတာဒီ6မျိုးအခြေခံပြီးတော့ပဲဘဝအသက်တခုရလာတာပါပဲဟုတ်ရဲ့လားကဲနောက်ကနောက်ဆုံးဖြစ်တဲ့မေခွန်ရဲ့ဖြေကြတော့ဘယ်လိုပြောမလဲသာသူလောကဝိညာဉ်တည်တဲ့လောကကြီးတည်ဟောဒီတရား6မျိုးရှိနေလို့ပင်မဆင်းရဲနေတာပါတဲ့ ဘာဖြစ်လို့ပြန်မဆင်းရနေတော့ဘာ6မျိုးတယ်လဲဓာတ်6မျိုးအာယုံ6မျိုးဝိညာဉ်6မျိုးခန္ဓာ6မျိုးဝေဒနာ6မျိုးမပြေဘူးလားဖြစ်အဲ့ဒီ6မျိုးဖြစ်နေတဲ့မြတ်ကလာပါလို့လောကကြီးတွေတဏှာလိုလိုက်ပြီးတော့မပင်မရဘူးလားဒိဋ္ဌိလိုလိုက်ပြီးတော့လည်းမပင်မရဘူးလားမာနလိုလိုက်ပြီးတော့လည်းမပင်မရဘူးလားအေးမိမိတို့ရဲ့ရတာလည်းဟောဒီတရားတွေဒီဘာသစ္စာတွေတော့တခြားကြောင့်ဒုက္ခသစ္စာလားဖြစ်ပြီးပြတ်တယ်လို့ဒုက္ခသစ္စာလားဒုက္ခသစ္စာကြီးရထားလို့လည်းမပင်မမှုလားပင်မနေတာလားအဲဒါကြောင့်လောကကြီးပင်မနေတာဟာလည်းပဲတဲ့ဟောဒီ6မျိုးရှိလို့ပင်မနေတာပါပဲဒီလိုမလားအားလုံး6ကောင်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဘုန်းတော်ပရိသတ်တွေမြတ်စွာဘုရားပြောတဲ့ဖြေကြတဲ့ဖြေ6မျိုးကိုကြည့်လိုက်တဲ့အခါကျတော့လောကကြီးဒီတခြားကကြီးစိုးနေတာလားဟောဒီ6မျိုးကြီးစိုးနေတာလားဘာ6မျိုးလဲပြောပါဦးဒွါရ6မျိုးအာယံ6မျိုး၊ဝိညာဉ်6မျိုး၊ဖဒ6မျိုး၊ဝေဒနာ6မျိုး။အဲဒီ6မျိုးကကြီးစိုးပြီးတော့လောကကြီးကိုမဖန်တီးဘူးလားဖန်တီးနေ။ဖန်တီးရင်သာဖန်တီးရမယ်။အဲဒီ6မျိုးသည်သစ္စာမြင်နေပြောတော့ဗာသစ္စာတော့။ဒွါရကလည်းဗာသစ္စာ။ဖြစ်ပြီးပြတ်တယ်လို့။အာယံတရားတွေကလည်းဗာသစ္စာ။ဖြစ်ပြီးပြတ်တယ်လို့။ဝိညာဉ်စရာကလည်းဗာသစ္စာ။ဖြစ်ပြီးပြတ်တယ်လို့။ဖဒစရာလည်းဗာသစ္စာ။ဖြစ်ပြီးရင်ပြတ်တတ်တယ်ဝေဒနာစရာလဲဘာသစ္စာဖြစ်ပြီးရင်ပြတ်တတ်လို့အရာအလုံးတွေဖြစ်ပြီးရင်မပြတ်တဲ့တရားရှိရလားဘာသစ္စာတွေတော့ဒီလိုတော့ဟောဒီတရားတွေရှိနေတဲ့မြတ်ကလပါလို့လောကကြီးတွေပင်မနေရအောင်ပါပဲဆင်းရဲနေရအောင်ပါပဲတဏှာတွေကြီးထွားနေအောင်ပါပဲဒိဋ္ဌိတရားတွေကမဆွဲဘူးလားဆွဲနေလားမာနတရားတွေကမတိုးပါဘူးလားတိုးပါနေလားလောကကြီးမဆင်းရဲဘူးလားဆင်းရဲနေလားအဲ့ဒီဆင်းရဲခြင်းအကြောင်းရင်းတရားရှာကြည့်လိုက်တဲ့အခါကျတော့တခြားကြောင့်ဆင်းရဲတာလားခန္ဓာငါးပါးရှိလို့ဆင်းရဲတာလားဟောဒီတော့ဘုန်းတော်ပရိသတ်တွေကယနေ့ဟောဒီခန္ဓာငါးပါးရဲ့ပြည့်တည်မြင်အောင်မကြည့်ဘူးလားကြည့်နေလားတခြားကြည့်တာတခြားနဲ့ကြည့်တာလားဉာဏ်နဲ့ကြည့်အဲ့ဒီလိုဉာဏ်လေးနဲ့ကြည့်လိုက်တဲ့အခါကျတော့မျက်စိရဲ့ဆင်းရဲမြင်စိရဲ့သုံးပါးပေါင်းတာဘယ်လိုခေါ်မလဲမျက်စိစရာတခြားလားယုတ်တရားလားအဆင်းစရာတခြားလားယုတ်တရားလားမြင်စိကဘာတရားတော့သောမပေါင်းတဲ့ဖသလေးကလည်းဗာတရားတော့တန်တရားလေးပဲမဟုတ်လားဖသကြောင့်ဘယ်လိုဖြစ်ပါလဲဝိရဏကလည်းဗာတရားဟောဒီလိုဆိုတော့လောကကြီးကြီးစိုးနေတဲ့ဒီတရား6မျိုးကြီးစိုးရင်သာကြီးစိုးရမယ်အရင်ဆက်လိုက်တဲ့အခါကျတော့တခြားတရားတွေ့တာလားယုံနာတရားတွေ့တာယုံနာတရားတွေ့တာပဲဒီလိုမဟုတ်လားအဲဒီလိုယုံနာတရားတွေ့တဲ့အခါကျတော့မျက်စိဆိုတဲ့အဲယုတ်တရားကလေးကလည်းဖြစ်ပြီးမဖြစ်တတ်တော့ဗာသစ္စာတော့အစင်းဆိုတဲ့ယုတ်တရားကလေးကလည်းဖြစ်ပြီးမဖြစ်တတ်တော့ဘာသစ္စာတော့မြင်စိဆိုတဲ့နတ်တရားကလေးကလည်းဖြစ်ပြီးမဖြစ်တတ်တော့ဘာသစ္စာလဲခန္ဓာဆိုတဲ့နတ်တရားကလည်းဖြစ်ပြီးရင်ဘာသစ္စာတော့ဝေဒနာဆိုတဲ့နတ်တရားကလည်းဖြစ်ပြီးရင်ဘာသစ္စာတော့ဒီတော့ခန္ဓာ၅ပါးကိုညာကလေးနဲ့ကြည့်လိုက်တယ်ကြည့်လိုက်တယ်ဘာသစ္စာပဲတွေ့မှာလဲဒုက္ခသစ္စာပဲတွေ့ရမှာပဲဟုတ်ရဲ့လားအဲဒီတော့ဟောဒီဒုက္ခသစ္စာကိုတွေ့ကျင်ပါတယ်ဆိုရင်ဘုန်းတော်ပရိသတ်တွေကမျက်စိနဲ့ဆင်းလေးကိုကြည့်လိုက်တယ်ကြည့်လိုက်တယ်သတိလေးကပ်ပြီးတော့မကြည့်ရဘူးလားအဲဒီအချိန်မှာသတိကပ်မယ်မျက်စိကနေအဆင်းကိုမြင်တဲ့အချိန်မှာသတိကပ်မယ်ပြန်ပြောပါမျက်စိကနေဆင်းကလေးကိုမြင်လိုက်တယ်မြင်လိုက်တယ်သတိလေးကပ်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဟောတာမြင်စိကလေးပါပဲလို့မသိရဘူးလားသိရမျက်စိနဲ့ဆင်းတဲ့တော့ဗာစိတ်ပေါ်မယ်မြင်စိတ်ဗမာပေါ်မယ်မြင်စိတ်ဗမာပြက်မယ်ဘယ်လိုကမြင်တော့ဘာကောမြင်တော့တတိမကတ်လို့သိတာလားတတိကတ်လို့သိတာတကယ်လို့သာတတိမကတ်ဘူးဆိုရင်ဘယ်လိုပြောမလဲငါကြည့်လို့ငါမြင်တယ်ဒီလိုပြောမှာပေါ့ဘယ်လိုပြောမှာလဲတတိကတ်လို့လားမကတ်လို့လားတတိကတ်တဲ့အခါကျတော့ငါကြည့်လို့ငါမြင်တာလားမျက်စိနဲ့အစင်းနဲ့တိုက်လို့မြင်စိတ်ပေါ်တာလားငါကြည့်လို့ငါမြင်တယ်ဆိုရင်ဗာဒိဋ္ဌိတော့ဟောဒါလေးကငါကြည့်လို့ငါမြင်တာမဟုတ်ဘူးဟောတာမျက်စိနဲ့အစင်းနဲ့တိုက်လို့မြင်စိတ်ပေါ်တာပါပဲဆိုတော့မျက်စိအကြည့်တဲ့ကိုမျက်စိကြည့်တာပါပဲလို့သဘောပေါက်တော့ဗာဒိဋ္ဌိစင်တော့အစင်းကိုစင်တဲ့သဘောပေါက်တော့ဗာဒိဋ္ဌိစင်တော့မြင်စိတ်ပေါ်မှာလဲမြင်စိတ်ကလေးပါပဲလို့သိလိုက်တော့ဗာဒိဋ္ဌိစင်တော့သောတက္ကရာဒိဋ္ဌိလေးတွေမစင်ဘူးလားစင်လားမျက်စိအကြည့်ကတခြားလားယုတ်တရားလားမြင်စိတ်ကတခြားလားနံတရားလားယုတ်တရားနှစ်ပါးကြောင့်ဗာတရားဖြစ်တော့အကြောင်းကျိုးဆက်တယ်မို့ကင်းမလားမကင်းဘူးလားအကြောင်းကျိုးဆက်တယ်မို့မကင်းပါဘူးလို့သိလိုက်တော့ဗာကိလေသာစင်တော့ဝိသေကိသာကိလေသာတွေမစင်ဘူးလားစင်လားတခြားကြောင်လားအမြင်မှန်ရလို့လားအေးအမြင်မှန်လေးတွေနဲ့ကြည့်လိုက်တော့ယထာဘုဒ္ဓဉာဏ်လေးတွေမရဘူးလားရ ။တဏှာပရညာလေးနဲ့ကြည်လိုက်တော့တတိယလေးကလည်းကောင်းလာပြီ။သမာဓိယလေးကလည်းကောင်းလာပြီ။ဟုတ်ရဲ့လား။ဧသမာဟိတောယထာဘုဒ္ဓံပဇာနာတိဆိုသည့်အတိုင်းပဲသမာဓိယလေးတွေကောင်းလာတဲ့အခါကျတော့ညာကလေးကလည်းမပွင့်ဘူးလားပွင့်။အဲဒီလိုပွင့်လာတဲ့အခါတော့မြင်လိုက်ရတဲ့စင်ကလေးပေါ်မှာအော်ဒါလေးကယုတ်တရားလေးပဲယုတ်တရားကလေးပဲယုတ်တရားကလေးပဲလို့ကြည့်နေရင်ကြည့်နေရင်လည်းယုတ်တရားကလေးရှိတာတွေ့မှလားမရှိတာတွေ့မှလားမရှိတဲ့သဘောတည်းတခြားသဘောလားအပြည့်သဘောလားအစကတည်းကမရှိတာလားဖြစ်ပြီးမှပြတ်သွားတဲ့သဘောလားဖြစ်ပြီးမှပြတ်လို့ဗာသစ္စာအော်ဒါလေးကဒုက္ခသစ္စာလေးပါပဲဒုက္ခသစ္စာလေးပါပဲလို့သိလိုက်တာတခြားကသိတာလားဉာဏ်ကသိတယ်တတိလည်းကိန်းထားတယ်၊တမာရီလည်းကိန်းထားတယ်ဆိုတဲ့အခါကျတော့ညာကလေးကလိုက်လိုက်တဲ့အခါမှာတခြားမြင်လားဒုက္ခသစ္စာမြင်လားဒုက္ခသစ္စာမြင်သွားပြီဒီလိုမလားအေးအဲ့ဒီလိုဒုက္ခသစ္စာလေးမြင်တဲ့အခါကျတော့မျက်စိကနေစင်ကိုမြင်တိုင်းမြင်တိုင်းမျက်စိကနေစင်ကိုကြည့်တိုင်းကြည့်တိုင်းပေါ်လာတဲ့မြတ်ယုတ်တရားဘာသစ္စာပေါ်လာတဲ့မြတ်တရားဘာသစ္စာနာကနေတန်ကိုကြားတိုင်းကြားတိုင်းပေါ်လာတဲ့မြတ်ယုတ်တရားဘာသစ္စာပေါ်လာတဲ့မြတ်တရားဘာသစ္စာအမြဲတမ်းဖြစ်အမြဲတမ်းပြည့်နေလို့ဗာသစ္စာဖြစ်ပြီးပြတ်တယ်လို့ဗာသစ္စာပေါ်ပြီးပျောက်တယ်လို့လည်းဗာသစ္စာမရှိတဲ့သဘောတရားလေးနဲ့နှိမ့်ဆက်နေလို့လည်းဗာသစ္စာအော်ဒါလေးကဒုက္ခသစ္စာပဲဒုက္ခသစ္စာပဲလို့ဒုက္ခသစ္စာပါပဲလို့သဘောပေါက်သွားတဲ့အခါကျတော့ဒီဘုံမှာတာယာတမဲ့နှိမ့်သက်တဲ့သဘောလာသေးလားတခြားကိလေသာသေးတာလားတဏှာကိလေသာသေးတာလားသောတာရောကယောက်သဘောနာသဘောကိုသိတော့ကဒိဋ္ဌိနဲ့ဝိသေကိစ္စမသိဘူးလားသိလားအခုဒုက္ခသစ္စာပါပဲဒုက္ခသစ္စာပါပဲလို့သဘောပေါက်တော့ဘာကိလေသာသေးတော့တဏှာကိလေသာသေးတယ်ဘာကိလေသာသေးတော့ဟောဒါလေးကဒုက္ခသစ္စာပဲဖြစ်ပြီးပြတ်တဲ့သဘောလေးပါပဲလို့အမှန်နဲ့သိသွားပြီဆိုဝိဇ္ဇာတရားကိုရှိသေးရလားအဝိဇ္ဇာကိလေသာလေးကမသိဘူးလားသိလားအဝိဇ္ဇာကိလေသာသေးတာကလည်းဘာသစ္စာသေးတယ်တဏှာကိလေသာသေးတာကလည်းဘာသစ္စာသေးတယ်ဒိဋ္ဌိနဲ့ဝိသေကိစ္စကိလေသာသေးတာကလည်းဘာသစ္စာသေးတယ်သမုဒိယသစ္စာလေးတွေမသိဘူးလားသိလားတခြားကြောင့်သိတာလားမြင်မှန်ရလို့သိတာလားအမြင်မှန်ရတာတခြားနဲ့ရတာလားဉာဏ်နဲ့ရတာအမြင်မှန်ရတဲ့ဉာဏ်ကဗာသစ္စာအရှုခံဖြစ်တဲ့ဟောဒီခန္ဓာ၅ပါးကဗာသစ္စာရှုတဲ့ဉာဏ်ကဗာသစ္စာအေးမေဃသစ္စာလေးပေါ်တိုင်းပေါ်တိုင်းအဝိဇ္ဇာလည်းမချုပ်ဘူးလားဗာသစ္စာသေးတော့တဏှာကမချုပ်ဘူးလားဗာသစ္စာသေးတော့ဒိဋ္ဌိတော့ဝိသေကိစ္စလည်းမသိဘူးလားဘာသစ္စာသေးတော့သမုဒိယသစ္စာသေးတာတခြားလားအကြောင်းသိနေလားအကြောင်းသိပြီဆိုမှတော့တဏှာ6တော့ဘယ်လိုချုပ်မလဲဥပါဒါ6မယ်ဥပါဒါ6တော့ဘယ်လိုချုပ်မလဲကမ္မဘဝတွေ6တော့တဏှာလည်း6ဥပါဒါလည်း6ကမ္မဘဝလည်း6သမုဒိယသစ္စာတွေ6ပြီဆိုရင်အနာဂတ်မှာဒုက္ခသစ္စာရစရာများရှိသေးလားအနာဂတ်ဒုက္ခသစ္စာကြိုးတရားကမငြိမ်းဘူးလားငြိမ်းသွားအကြောင်းသိလို့ကြိုးငြိမ်းတာကဘာသစ္စာဒီတော့နိရောဓသစ္စာရကြင်ပါတယ်နိဗ္ဗာန်ချမ်းသာရကြင်ပါတယ်ဆိုရင်ဘုန်းတော်ပရိသတ်တွေတရားလားစင်လိုက်ရမလားညာလားစင်လိုက်ရမလားညာမပါဘဲနဲ့ဘာကုသိုလ်ပဲပြုတ်ပြုတ်မိမိပြုတဲ့ကုသိုလ်သည်နိဗ္ဗာန်တည်းရဲ့ကျေးဇူးပြုတ်နိုင်ပါမလားဒီလိုဆိုတော့နိဗ္ဗာန်ကိုကျေးဇူးပြုတ်ခြင်းပါတယ်ဆိုရင်နိဗ္ဗာန်ကိုမျက်မှောက်ပြုတ်ခြင်းပါတယ်ဆိုလို့ရှိရင်ဘုန်းတော်ပရိသတ်တွေကဒါနကုသိုလ်ပြုတ်ရင်လည်းပဲတရားသည်ပြုတ်ရမလားသစ္စာသည်ပြုတ်ရမလားသီလကုသိုလ်ပြုတ်ရင်လည်းတရားသည်ပြုတ်ရမလားသစ္စာသည်ပြုတ်ရမလားသမထကုသိုလ်ပြုလဲပါတိပြီးတော့ပြုရမယ်သစ္စာသိတာကတခြားကသိတာလားဉာဏ်ကသိတာလားဉာဏ်လေးပေါ်လာပြီဆိုဝိဇ္ဇာချုပ်မချုပ်ဟောဉာဏ်လေးပေါ်လာတော့ဟောဒီခန္ဓာကမှဒုက္ခသစ္စာမသိဘူးလားသိဒုက္ခသစ္စာမသိလိုက်တော့တဏှာသိမသိအမြင်မှန်လေးတွေရသွားတော့ဒိဋ္ဌိဝိသေကိစ္စသိမသိအကြောင်းသမုဒိယသစ္စာတွေသိမသိအကြောင်းသမုဒိယသစ္စာသိတော့အကျိုးဒုက္ခသစ္စာငြိမ်းမငြိမ်းအကျိုးဒုက္ခသစ္စာငြိမ်းတာဒီဘာသစ္စာတော့အဲ့ဒါကြောင့်မလို့ဘုန်းတော်ပရိသတ်တွေမိမိတို့ရဲ့တဏ္ဍာမရှိတဲ့ယောဓမနာဓမသင်္ခါရသဘောတရားကလေးတွေကိုဉာဏ်နဲ့ရှုမှတ်ပြီးတော့သစ္စာညာမရသည်မြကာလပတ်လုံးဒါနကုသိုလ်ပြုလည်းနိဗ္ဗာန်ရနိုင်မှာမလားသီလကုသိုလ်ပြုလည်းနိဗ္ဗာန်ရနိုင်မှာမလားသမထကုသိုလ်ပြုလည်းနိဗ္ဗာန်ရနိုင်မှာမလားနိဗ္ဗာန်ရခြင်းရဲ့ဘာသိပြီးတော့ကုသိုလ်ပြုရမှာလဲအဲသစ္စာသိတဲ့အသိသစ္စာသိတဲ့ဉာဏ်မေဃသစ္စာလေးကိမ့်ပြီးတော့ကုသိုလ်ပြုမှသာလေနိဗ္ဗာန်ချမ်းသာရပါလိမ့်မယ်အဲ့ဒီလိုသစ္စာသေးတဲ့အသိနဲ့ပြုမှဒုက္ခခတ်သိဉာဏ်ရမှနိဗ္ဗာန်မရဘူးလားရ။အဲဒါကြောင့်ဒုက္ခသစ္စာနဲ့ဉာဏ်ရအမှနိဗ္ဗာန်ချမ်းသာရခြင်းပါတဲ့ဆိုရင်မိမိတို့ရဲ့တဏ္ဍာမှာရှိတဲ့ဒုက္ခသစ္စာကိုဒုက္ခသစ္စာမှမြင်အောင်မကြည့်ရဘူးလားကြည့်ရလား။ခန္ဓာ၅ပါးဖြစ်ပျက်တရားကဘာသစ္စာ။သိတဲ့ဉာဏ်ကဘာသစ္စာ။ကိလေသာလေးတွေသိတာကဘာသစ္စာသိတယ်။အကြောင်းသိလို့ကြောင်းငြိမ့်တာကဘာသစ္စာ။အကြောင်းသိလို့ကြောင်းငြိမ့်ပြီဆိုခန္ဓာ၅ပါးမသိဘူးလားသိ။ ခန္ဓာစားတဲ့ငိမ့်နာသည်ဗာသိစာအဲ့ဒါကြောင့်ခန္ဓာစားတဲ့ငိမ့်ရမှာနိဗ္ဗာန်ချမ်းသာရခြင်းမရဲဆိုရင်မိမိတို့ရဲ့သန္ဓေမှရှိတဲ့ယုံနာမနန္ဓမသင်္ခါရသဘောတရားတွေကိုဖြစ်ပြတဲ့မြေအောင်ကြည့်ပါဖြစ်ပြတဲ့မောအောင်ကြည့်ပါဖြစ်ပြတဲ့ဆောင်းအောင်ကြည့်ပြီးတော့နိဗ္ဗာန်ချမ်းသာရအောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့ကဲနာရေးစီလို့သာဓုခေါ်တော့ကြအောင်ဆို။အေးကျမ်းမှာချမ်းသာစွာဖြစ်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလသဖွယ်တင့်နေအောင်ပြည့်စုံသောရှောက်ထပ်ပါနေသောသာသနာပြုပုဂ္ဂိုလ်ပုဂ္ဂိုလ်များများဖြစ်ကြပါစေ။